Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်2019ခုနှစ်အောက်တိုဘာ1ရက်ကြာသပတေးနေ့မနက်ခင် VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 2440 51တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တစ်ချိန်နဲ့နားဆင်နိုင်ပါလိမ့်ရှင်ကျွန်မခွန်ညိုပါခုမနက်ခင်စီစဉ်တွေတာဝန်ယူပါမယ်ရှင်
ကျွန်တော်ကျော်စံသာပါဒီမိုကရက်ပါတီရဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်မဲ့သူတွေစကားစီချိုးပွဲမှာဂျိုဘိုင်ဒန်လာကောင်းနိုင်ပြီရှိနေပါတယ်ကလေးတွေငယ်အခွင့်အရေးတွေကိုချိုးဖောက်သူတွေအရေးယူဖို့မြန်မာနိုင်ငံကိုပြည်သမကတိုက်တွန်းလိုက်ပါတယ်အီရန်နိုင်ငံရဲ့ဝန်ကြီးကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်ဒီလိုအရေးကြီးတဲ့သတင်းတွေကိုဒေါက်ခင်မျိုးစနဲ့အတူပြောပြမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာသတင်းတွေပြီးဆက်ပြီးနားဆင်ရမယ့်သတင်းလှတွေဆက်သွယ်မြန်မြန်ချက်တွေထဲမှာတော့ကုလသမဂ္ဂလူမျိုးရေးကောင်စီ38ကြိမ်မြောက်ကလေးတငယ်နဲ့လက်နက်ကင်ပြိပက္ခဆိုင်ရာအစည်းအဝေးမှာမြန်မာနိုင်ငံအတွင်းကကလေးတွေပေါ်မှာအကြမ်းဖက်မှုတွေရပ်တန့်စေဖို့နဲ့ကလေးတွေကိုအကာအကွယ်ပေးရေးတိုက်တွန်းသွားခြင်းနဲ့ပတ်သက်လို့
သူတို့အနေနဲ့လုပ်နေတယ်ဆိုတာလည်းပဲကျွန်တော်2019နောက်ပိုင်းဒီအစားတိုက်ဆိုင်မှုဖြစ်ပြီးတဲ့နောက်ပိုင်းကျွန်တော်တို့အခြေအနေတွေပေါ်မူတည်ပြီးတော့အဲ့ဒီအခြေအနေတွေပေါ်နောက်ခံထားပြီး2018အထူးသဖြင့်2018
ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရဖို့ရှိသလိုထိုင်းနိုင်ငံဘန်ကောက်မြို့မှာကျင်းပနေတဲ့52ကြိမ်မြောက်အာဆီယံနိုင်ငံဂျာယီဝန်ကြီးများအစည်းအဝေးမှာလည်းမြန်မာနိုင်ငံကရိုဟင်ဂျာအရေးကိုဆွေးနွေးခဲ့ကြပါတယ်အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေတက်ဖို့တဲ့အမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုထိုင်းနိုင်ငံကိုရောက်နေတဲ့အချိန်မှာထိုင်းနိုင်ငံနဲ့မဟာမိတ်ခိုင်မာရေးဆွေးနွေးသွားဖို့ရှိပါတယ်ဒီလိုသတင်းလွှာတွေနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့ VOA ကထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်စံသားနဲ့ဒေါက်ခင်မြို့သက်တို့ပြောပြပါမယ်ရှင
်2020သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်ဘယ်သူဟာအဆင့်တော်ဆုံးဖြစ်မလဲဆိုတဲ့ဒီမိုကရက်သမ္မတလောင်းအရွေးခံမဲ့သူတွေရဲ့ဒုတိယညစကားစစ်ထိုးပွဲမှာဒုသမ္မတဟောင်းဂျိုးဘိုင်ဒန်ကအဓိကနေရာမှာရှိနေပါတယ်နိုင်ငံလုံးသဘောထားစစ်တမ်းတွေမှာလည်းဂျိုးဘိုင်ဒန်ဟာထိတ်ဆုံးကပြင်းနေတာပါပြီးခဲ့တဲ့လကပထမဆုံးပြုလုပ်ခဲ့တဲ့စကားစစ်ထုတ်ပွဲမှာတော့ဂျိုးဘိုင်ဒန်ဟာစိတ်အောင်အောင်မြင်မြင်မရှိခဲ့ဘူးလို့ပြောမှာပါကယ်လီဖိုးနီးယားအထက်လွှတ်တော်အမတ်ကမ်မလာဟဲရစ်ကလူမျိုးရေးခွဲခြားမှုနောက်ကျောင်းနဲ့ပတ်သက်ပြီးဂျိုးဘိုင်ဒန်ကိုစိန်ခေါ်ခဲ့ပါတယ်ဂျမေကာ၊ဖခင်အိန္ဒိယ၊မိခင်တို့ကမွေးဖွားခဲ့တဲ့ဟဲရစ်ကကျောင်းကားတွေမှာအဖြူမဲမခွဲခြားပဲအတူစီမဲစီမံကိန်းကိုမစ္စတာဘိုင်ဒန်လွန်ခဲ့တဲ့နှစ်30ကကံွက်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရှင်းပြဖို့စင်ကြော်ခဲ့တာဖြစ်ပါတယ်။အဲဒီခါမှာမစ္စတာဘိုင်ဒန်ကထစ်ထင်ငုံငုံဖြစ်နေခဲ့တာပါ။အမေရိကန်နိုင်ငံရေးမှာနှစ်ပေါင်း40နီးပါးရှိလာခဲ့ပြီးဖြစ်တဲ့ဂျိုးဘိုင်ဒန်ကဒီဒီမှာတော့ပူပြီးတော့တက်တက်ကြွကြွလှုပ်ရှားမယ်လို့ဆိုပါတယ်။သမ္မတထရမ့်ကအသက်83နှစ်ရှိနေပြီဖြစ်ပေမဲ့အသက်86နှစ်အရွယ်ဂျိုးဘိုင်ဒန်ဟာသိတ်ကြီးလွန်းနေပလားလို့စဉ်းစားနေသူတွေလည်းပဲရှိနေကြပါတယ်။တချိန်တည်းမှာပဲကျမရေးရဇဝမှုတားဆီးရေးမက္ဆီကိုနယ်စပ်လူဝင်မှုကိစ္စတွေမှာပုံပြီးတက်ကြွတဲ့အမြင်ရှိသူကိုလည်းပဲဒီမိုကရက်တွေကလူချင်းနေကြတာဖြစ်ပါတယ
်နိုင်ငံတနေငယ်ထိတ်တန့်တန်တမန်တူကိုအမေရိကန်ကမကြုံစဘူးထူးထူးခြားခြားအရေးယူလိုက်ပါပြီအီရန်နိုင်ငံကနိုင်ငံတိုင်းဝန်ကြီးမိုဟာမက်ဒေးဗစ်ဇရစ်အပေါ်မှာအရေးယူတန်းခတ်လိုက်တာဖြစ်ပြီးဒါဟာလုံရိုးလုံစင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးအကဲအရာရှိသူကပြောပါတယ်။အမေရိကန်ရဲ့အရေးယူတန်းခတ်မှုချက်မှတ်တဲ့အမိန့်စာထဲမှာတော့ဝန်ကြီးဇရစ်ဟာအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအထူးပြတ်မှတ်ထားအရေးယူတဲ့နိုင်ငံသားတွေနဲ့ပြည်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေဆင်းရဲတဲ့မကြသေးရင်ကပဲထည့်သွင်းလိုက်တဲ့အီရန်ခေါင်းဆောင်ကြီးအယတ်တိုလာအလီခါမေနီရဲ့ကိုယ်စားဒါမှမဟုတ်ကိုစားတဲ့လှုပ်ဆောင်နေတယ်လို့ဆက်ဆွဲထားပါတယ်။အခုလိုလှုပ်ဆောင်နေတာတွေနဲ့ပတ်သက်ပြီးတော်လောက်ပြီလို့သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ကြောင်းအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေပေါ်မှာချင်းချောက်မှုရှိနေတဲ့အီရန်ရဲ့ရန်ကားတဲ့နိုင်ငံခြားရေးမူဝါဒတွေကိုအီရန်ဘက်ကမပစ်ပယ်သေး၍အမေရိကန်ဘက်ကအမြင့်ဆုံးဖိအားပေးမှုကိုဆက်ပြီးတော့လှုပ်ဆောင်နေမှာဖြစ်ကြောင်းအကြီးအကဲအရာရှိသူကသတင်းတောက်တွေကိုပြောပါတယ်။ဗန်ဒိုင်းဝန်ကြီးစတီဗန်မနူချင်ကတော့အီရန်ရဲ့လက်တလောပြုမှုချက်တွေဟာလုံးဝလက်ခံနိုင်စရာမရှိဘူးဆိုတာကိုအီရန်အာဏာရှင်သိအောင်အမေရိကန်ကရှင်းလင်းတဲ့သတင်းစကားပါလိုက်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါပြင်အီရန်အာဏာရှင်ကအီရန်ပြည်သူတွေကိုလူမှုမီဒီယာနဲ့အလှမ်းဝေးအောင်လှုပ်ထားပြီးသူတို့အစိုးရရဲ့ဝါဒဖြန့်မှုနဲ့ကမ္ဘာသတင်းအချက်အလက်မှားတွေကိုနိုင်ငံခြားရေးဝန်ကြီးဂျေဗစ်ဇရစ်က အစိုးရသတင်းဌာနတွေကတဆင့်ဖြန့်ဝေနေတယ်လို့လည်းပြောပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးကြောက်တရားဖြစ်လာလို့တဲ့အီရန်အာဏာရှင်အရင်မြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြသလိုက်တာဖြစ်ကြောင်းပြောပါတယ်။အီရန်နိုင်ငံခြားရေးဝန်ကြီးဇာရစ်ကလည်းအမေရိကန်ရဲ့ဒဏ်ခတ်မှုဟာအီရန်ပြင်ပမှာပိုင်ဆိုင်
ကျွန်တော်တို့ခွင့်ပြုချက်မရပဲလုံဆောင်စုဘူးခဲ့ရတဲ့အတွက်လူ၄၀လေးကိုဟောင်ကောင်အစိုးရဘက်ကစွဲချက်တင်လိုက်ပါတယ်။ဗိုလ်ရုံးကစွဲချက်တင်ခံရတဲ့အဲ့ဒီလူတွေထဲမှာလေယာဉ်မောင်းလူတူ၊ကျောင်းဆရာတူ၊သူနာပြုတူ၊တရားရနေတဲ့စေကျော်သက်တူကိုသေယူလာကြတဲ့ဇွန်လတ်တွေကိုပါဝင်ပါတယ်။တိမှုထင်ရှားစီရင်ခံရရင်သူတို့ဟာထောင်ဒဏ်၁၂ကျပ်ခံရပါစီနေပါတယ်။တူကတရားရုံးဝင်လာဖို့ ဆနာပြသူတွေပေါ်ရဲရဲအင်အားအလုံးကျုံသုံးမှုရှိမရှိဆိုတာလွတ်လပ်စွာစုံစမ်းစစ်ဖို့ကံကွက်ခဲ့ရတာဖြစ်ပါတယ်။ရာဇဝမှုအတွက်တန်တရားရှိသူတွေကိုတရုတ်ပြည်မှစီဆွဲပြောင်းပေးရမယ်ဥပဒေဖြတ်သိမ်းဖို့ဟောင်ကောင်လူလူကတောင်းဆိုခဲ့ရတာအစပြီးဒီလိုမငြိမ်သက်မှုတွေဖြစ်လာတာနှစ်လကန်းရှိလာခဲ့ပြီဖြစ်ပါတယ်။အခုဆွဲချက်တင်ကြောင်းကြီးညာချက်ကြောင့်ရဲနဲ့ဆနာပြသူစနစ်သူ
တပ်ပစ်လို့လုပ်ခဲ့ပြီးတဲ့နောက်ပိုင်းနိုင်ပိုင်းအတွက်မှာပဲအာဆီယံနဲ့ထိပ်တီးဆက်ဆက်စည်းဝေးတက်ရောက်ဖို့ထိုင်းနိုင်ငံကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုရောက်လာခဲ့ပါတယ်။ကျယ်သပင်းနေ့ကျင်းပမယ့်အမေရိကန်အာဆီယံထိပ်တီးစည်းဝေးမှာပူးတွဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူမဲ့ဝန်ကြီးပွန်ပီယိုကတော့အင်ဒိုပစိဖိတ်ဒေသရင်းလုံခြုံရေးငြိမ်းချမ်းရေးနဲ့ကျောဝါချမ်းသာရေးအတွက်အမြင်တွေကိုတင်ပြချမှာဖြစ်ကြောင်းပြောပါတယ်။ဝန်ကြီးပွန်ပီယိုဟာဒေသရင်းအမေရိကန်ရဲ့စီးပွားရေးလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးမိန့်ခွန်းပြောကြားဖို့ရှိလာပါ။ဘန်ကောက်မှာကျင်းပနေတဲ့ဒီအာဆီယံဆက်ဆက်စည်းဝေးအတွင်းအောက်တိုဘာ2ရက်နေ့မှာဝန်ကြီးပွန်ပီယိုဟာအရှိအာရှဝန်ကြီးများဆင့်စည်းဝေးအာဆီယံဒေသရင်းဖိုရမ်အပြင်ERF ဝန်ကြီးများဆက်အစည်းအဝေးကိုတက်အောင်မှာဖြစ်တယ်လို့မဲကောင်မြေချောင်းအောက်ပိုင်းဒေတာဆိုင်ရာအစည်းအဝေးကိုပါတက်အောင်မှာပါ။အာဆီယံဒေတာရင်းဆွေးနွေးပွဲတက်အောင်လာတဲ့တရုတ်နိုင်ငံချိုင်းဝန်ကြီးဝမ်ယီနဲ့လည်းအောက်ကုလတ်တဲ့အချက်တပြေးနေမှာတွေ့ဆုံပြီးစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးဖို့ရှိပါတယ်။ဝန်ကြီးပွန်ပီယိုဟာဘန်ကောက်မှာကျင်းပနေတဲ့အာဆီယံအဖွဲ့ဒေတာရင်းဆွေးနွေးပွဲတွေမှာတောင်တရုတ်ပင်လယ်အရေးကိုဆွေးနွေးဖို့ရှိတယ်လို့ဘေးရွက်အစည်းအဝေးဖြစ်တဲ့မြောက်ကိုရီးယားအရာရှိတွေနဲ့အလုပ်တော်ဆွေးနွေးပွဲလည်းကျင်းပမှာဖြစ်ပါတယ်။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ပေါ်ဒီတံမျိုးတော်ကဗီဒီယိုသတင်းကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ခင်ဗျာ။ကလေးတငယ်အခွင့်အရေးထိပါမဲ့အန္တရာယ်များလာတဲ့မြန်မာနိုင်ငံမှာကလေးတငယ်အခွင့်အရေးတွေကိုမချိုးဖောက်ဖို့စစ်တပ်ပါဝင်မြန်မာအာဏာပိုင်တွေကိုကုလသမဂ္ဂလူမျိုးရေးကောင်စီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာကလေးတငယ်အခွင့်အရေးချိုးဖောက်ခံရတဲ့ဆိုတဲ့ဆုံးဖြတ်ချက်ကို General Grega Belgium ဥက္ကဋ္ဌအဖြစ်ဆောင်ရွက်နေတဲ့လူမျိုးရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာဆွေးနွေးပွဲကချက်မှတ်ခဲ့တာဖြစ်ပါတယ်ကလေးတငယ်အခွင့်အရေးချိုးဖောက်မှုကိုလွတ်လပ်၍ဗက်မလိုက်သောစုံစမ်းစစ်ဆေးမှုပြုလုပ်ဖို့ဒီကောင်စီအဖွဲ့ဝင်တွေကသူတို့ရဲ့ဆုံးဖြတ်ချက်ညီကုန်းမှာထောက်ခံတင်ပြထားပြီးချိုးဖောက်မှုအတွက်တာဝန်ရှိသူတွေကိုအရေးယူဖို့နဲ့မြန်မာနိုင်ငံကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းထားပါတယ်။ UNICEF ကကုလသမဂ္ဂကလေးများရမုံငွေအဖွဲ့ရဲ့ခန့်မှန်းချက်အရမြန်မာနိုင်ငံမှာဒီနှစ်အတွင်းကလေးတငယ်ပေါင်း 46,000 ဟာပဋိပက္ခနဲ့တဘာဝဘေးဆိုးတွေရဲ့တံကိုတိုက်ရိုက်ကြုံတွေ့နေကြရပြီးစာနာမှုအထောက်အပံ့တွေအပူတပြင်းလိုအပ်နေတယ်လို့ဖော်ပြထားပါတယ်။ကလေးတငယ်55ရာခိုင်နှုန်းကျော်ဟာဆင်းရဲနံပါတ်မှုသတ်မှတ်ချက်အောက်ကိုရောက်ရှိနေပြီးကလေး၄ယောက်မှ၁ယောက်သာလျှင်ရေမင်းနာတန်ရှင်းမှုကိုရနိုင်တယ်လို့ဆိုထားပါတယ်။မွေးစားကလေးသေဆုံးမှုနှုန်းဟာလည်းပဲမြန်မာနိုင်ငံဟာအရှိတောင်အရှာမှာအမြင့်ဆုံးဖြစ်ပြီးအသက်၅နှစ်က၁၆နှစ်အတွင်းကျောင်းမင်းနိုင်သူမြန်မာနိုင်ငံမှာ20ကျော်ရှိနေတယ်လို့ဆိုပါတယ်။ဒါမဲ့အောက်ကလ၂ရက်ကြာရင်အတွင်းမှုချုပ်ရဲ့ဒီမြန်မာနိုင်ငံအခြေအနေအပါဝင်ရှင်နေအရရကိုတင်ပြထားတဲ့အစီရင်ခံစားနဲ့ပတ်သက်ပြီးတကားဖွင့်ဆွေးနွေးကြမှာဖြစ်ပါတယ်
။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအရှိတောင်အာရှနိုင်ငံများဖွဲ့အာဆီယံရဲ့52ချိန်မြောက်ထိပ်သီးအစည်းအဝေးဖွင့်ပွဲအခမ်းအနားကို ဇူလိုင်လ31ရက်နေ့မှာကျင်းပလိုက်ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကဦးဆောင်ပြီးတက်ရောက်နေတာပါ။ထိုင်းဝန်ကြီးချုပ် project ချန်အိုချာကအာဆီယံကချက်မှတ်ထားတဲ့မြှုပ်မှန်းချက်တွေကိုဒီစည်းအဝေးမှာပြန်လည်သုံးသပ်ဖို့ခွင့်ရရမယ်လို့ညွှန်လင်းကြောင်းအဖွဲ့ဝင်ကမှပြောတယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဒွန်ထရမ်မစ်ဝန်ကြီးကလည်းအာဆီယံအဖွဲ့ကိုပိုးပြီးစည်းလုံးညီညွတ်ဖို့ညွှန်လင်းတယ်လို့ပြောပါတယ်။အာဆီယံနိုင်ငံခြားရေးဝန်ကြီးတွေအကြားမြန်မာနိုင်ငံနဲ့ပတ်သက်ပြီးရိုညာဒုက္ခတွေရေးကိုတိကျဆွေးနွေးခဲ့ပြီးတော့ဆွေးနွေးပွဲအပြီးမှာထိုင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကရခိုင်ပြည်နယ်ကရွှေချရေးကိုဖြည့်ရှင်းမှုရေရိုးရေရှည်ရေမှန်းချက်အလားအလာတွေရှာဖွေနေပြီးခိုင်ခိုင်မာမာနဲ့လက်တွေ့ကျကျပူးပေါင်းဆောင်ရွက်နိုင်တဲ့အရာတွေကိုအလေးထားစဉ်းစားနေတယ်လို့သတင်းတောက်တွေကပြောပါတယ်။စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Black Krishna ကလည်းရွန်ဂျာဒုက္ခသည်တွေနေရာပြောင်းရင်စတင်လှုပ်ဆောင်ဖို့အတွက်ကိစ္စကအာဆီယံဖွဲ့ရဲ့ချက်ချင်းဦးစားပေးကိစ္စဖြစ်တည်နေစေပဲလို့ပြောခဲ့ပါတယ်။ဒီ31ရက်နေ့နေဆွဲနဲ့ထုတ်ပြန်တဲ့52ချိန်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ပူးတွဲကြေညာချက်မှာမြန်မာနိုင်ငံရိုဟင်ဂျာကိစ္စကိုအကျဉ်းထုံးရေးသားဖော်ပြပါတယ်။ပြည်ပကဖြစ်ရတဲ့အခြေခံပြဿနာဖြေရှင်းဖို့ခိုင်မာတဲ့ပြည်ဆောင်နဲ့အဖြေပြက်ရှာဖို့ထိခိုက်ခံစားနေရတဲ့လူဖွဲ့စည်းပြန်လည်တည်ဆောက်နိုင်မှုတင့်တော်တဲ့ဝန်ကျင်ဖန်တီးပေးဖို့အလေးထားပြောကြားကြောင်းဖော်ပြထားတာပါ။အာ
ဆတ်တရဲ့အထင်ကရကက်သလစ်ယဟန်တော်နှစ်ပါးဟာဘင်္ဂလားဒေ့ရှ်မှာရှိတဲ့ကက်သလစ်ယဟန်တွေနဲ့အတူကော့ခ်လက်စ်ဘဇာရ်ရူညာဒုက္ခတဲ့စခန်းတွေကိုနှစ်ရက်ကြာသွားရောက်ခဲ့ရပါတယ်။ဖိလစ်ပိုင်နိုင်ငံမနီလာဂိုင်းချုပ်ဘုံတော်ကြီးလူဝီအန်တိုနီယိုတာဂလီနဲ့မြန်မာနိုင်ငံကယဟန်အမတ်ကာဒီနယ်ချားလ်စ်ဘူရိုဟာအဲ့ဒီစခန်းတွေကိုတနင်္လာနေ့ကဆောက်ရောက်ခဲ့ကြတာပါ။ဒီမတိုင်ခင်တနင်္လာနေ့တွေကလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်ကယ်ဆယ်ရေးနဲ့ပြန်ပို့ရေးကော်မရှင်အကြီးအကဲမိုဟာမက်အဗ်ဒူလ်ကလမ်နဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီကော်မရှင်ဟာကော့ခ်ဆက်ဇာကဒုက္ခသည်စခန်းပေါင်း30လောက်ကိုကြည့်ကြက်နေတဲ့အစိုးရခန့်အဓိကအဖွဲ့အစည်းတရားဖြစ်ပါတယ်။သူတို့နဲ့အတူဘင်္ဂလားဒေ့ရှ်နိုင်ငံကကာဂျင်နယ်ယဟန်အမတ်တပါးနဲ့အတူစစ်တောင်းဂိုင်းချုပ်တို့လည်းလိုက်တာခဲ့ရပါတယ်။အစ်တောင်းအရှာဂိုင်းချုပ်ဘုန်းတော်ကြီးနှစ်ပါးလာရောက်တဲ့အတွက်ကျင်းတ်ကြောင်းအဗ်ဒူလ်ကလမ်ကပြောကြားပြီးဒီပြဿနာနဲ့ပတ်သက်လို့လည်းခြုံငုံသုံးသပ်ပြခဲ့ပါတယ်။အဲ့ဒါတော့ယဟန်နှစ်ပါးအမတ်နှစ်ပါးတို့ဟာဒုက္ခသည်မိသားစုအများအတန်းနဲ့တွေ့ဆုံကြပါတယ်။ဒီခီးစဉ်ဟာဂိုင်းချုပ်တာဂလေးအတွက်ဒုတိယခီးစဉ်ဖြစ်ပြီးCharles Bou အတွက်ကတော့ပထမဆုံးအကြိမ်ပြောရတာဖြစ်ပါတယ
်။ဂျော်ဒန်နဲ့အနောက်ဘက်ကမှာအစ္စရေးတို့အတွက်အင်အား9000ကျော်နဲ့ပါလက်စတိုင်းတို့အတွက်900လောက်တိစောက်မဲ့အစီအစဉ်ကိုအစ္စရေးဆိုရကအတိမတ်ပြုလိုက်ပါတယ်။ဒီဆေးအဆိုပြုချက်ဟာ1969အာရဗ်အစ္စရေးစစ်ပွဲတုန်းကဂျေရုဆလင်အရှေ့ပိုင်းဂါဇာကမ်းမြောင်နဲ့ကိုတဘာတဲ့တင်ယူခဲ့တဲ့ဂျော်ဒန်မြစ်အနောက်ဘက်ကမ်းမှာအစ္စရေးတို့အခြေချနေထိုင်ရေးအတွက်ချက်ထွန်လိုက်တာလည်းဖြစ်ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်ရဲ့တမက်ဂျယ်ရက်ကိုရှနာအစ္စရေးကိုရောက်လာခြင်းနဲ့လည်းတိုက်ဆိုင်နေတာပါ။သမ္မတထရမ့်ရဲ့အကြီးအကဲအကြံပေးလည်းဖြစ်တဲ့ကိုရှနာဟာအစ္စရေးနဲ့ပါလက်စတိုင်းငြိမ်းချမ်းရေးသဘောတူညီချက်ရရှိရေးအတွက်အမေရိကန်ရဲ့အားထုတ်မှုကိုဥဆောင်နေသူဖြစ်ပါတယ်။သူကဗိုလ်တဖူးနေကဂျော်ဒန်နဲ့အစ္စရေးတို့ကိုရောက်ခဲ့ပြီးတော့ပါလက်စတိုင်းမှာဒေါ်လာဘီလီယံတန်ပေါင်း9000ယင်းနှိမ့်နှံတဲ့အစီအစဉ်ချက်ကိုထောက်ခံမှုရအောင်ကြိုးပမ်းခဲ့တာဖြစ်ပါတယ်။ထရမ်အစိုးရရဲ့ပါလက်စတိုင်းခေါင်းဆောင်ပိုင်းဆက်ဆံရေးတိတ်မကောင်းတာပဲဖြစ်နေပြီးအစ္စရေးအတီးပြုတ်လိုက်တဲ့အပေါ်ဒီအင်အားတိဆောက်ရေးနဲ့ပတ်သက်ပြီးတော့ပါလက်စတိုင်းခေါင်းဆောင်တွေကပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ
်။အခုလတရက်ကြာသာရင်းနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြောဆန်သားနဲ့ဒေါက်ကင်မျိုးသက်တို့ပြောပြပေးသွားကြတာပါ။အခုသတင်းလွှာတွေဆက်သွယ်မြင်းမြန်ချက်တွေစတိုင်နားဆင်ရပါမယ်ရှင်။မြန်မာနိုင်ငံမှာကလေးငယ်တွေအပေါ်အကြမ်းဖက်တဲ့ပြစ်မှုကျူးလွန်တာတွေဟာစိုးရိမ်ပွဲရဖြစ်နေပြီးမြန်မာအစိုးရအနေနဲ့ဒါတွေကိုရပ်တန့်အောင်လုပ်ဖို့နဲ့ကလေးတွေကိုအကာအကွယ်ပေးဖို့လုံခြုံရေးကောင်စီကတိုက်တွန်းလိုက်ပါတယ်။အင်ကာနေကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပြိပက္ခဆိုင်ရာအလို့အဖွဲ့ရဲ့38ကြိမ်မြောက်အစည်းအဝေးမှာအခုလိုတိုက်တွန်းသွားတာဖြစ်ပါတယ်။အစည်းအဝေးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးဟောက်တိုစွမ်းကိုမတ်အင်ဂျင်နိုင်ကမေးမြန်းတင်ပြထားပါတယ်ရှင်
။မြန်မာနိုင်ငံမှာကလေးတငယ်ဆိုင်ရာအခွင့်အရေးချိုးဖောက်ကြမ်းဖက်ခံရမှုတွေအဆုံးသတ်ဖို့မြန်မာစစ်တပ်နဲ့အစိုးရအာဏာပိုင်တွေကိုလုံခြုံရေးကောင်စီကဇူလိုင်လ30ရက်နေ့ကတိုက်တွန်းလိုက်ပါတယ်။မြန်မာပါဝင်စိုးရိမ်ရတဲ့နိုင်ငံတွေနဲ့ပတ်သက်ပြီးလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံလုံးပါဝင်တဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလို့အဖွဲ့ကနေသူတို့ရဲ့တွေးရှိချက်နဲ့တုံ့ပြန်ချက်တွေကိုအင်္ဂါနေ့ကဆွေးနွေးညှိနှိုင်းခဲ့ကြတာပါ။ကလေးတငယ်တွေရဲ့အခွင့်အရေး
ချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေမှာကလေးစစ်သားစုဆောင်အသုံးပြုမှုနဲ့ပဋိပက္ခအတွင်းကလေးတွေကိုအကြမ်းဖက်နှိပ်စက်တပ်ဖြတ်မှုစတဲ့အခြေအနေချက်ပေါ်မှာတုံးသက်ဆွေးနွေးကြတာဖြစ်ပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့2019ကနေ2018ခုနှစ်အထိရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အခြေအနေတွေကိုအဓိကထားခဲ့ကြောင်းအစည်းအဝေးကိုကိုယ်တိုင်တယောက်ခဲ့တဲ့ကုလသမဂ္ဂဆိုင
ဟုတ်ကဲ့ဒါပြန်2018အတွင်းမှာတော့2018လောက်အထိကိုတို့ကတို့တုံးတက်ပြီးတော့လုပ်တဲ့သဘောပါဆိုတော့ဒီဝါကင်ဂရုပရဲ့စကောဂလူရှင်းမဲ့တို့ခေါ်တာပေါ့တို့ရဲ့တုံးတက်ချက်ပေါ့အဲ့ဒါကတော့ဟိုအမှန်ကဟိုဆုံးဖြတ်ချက်သဘောမျိုးတည်းမဟုတ်ဘူးဝါကင်ဂရုပလေဗယ်မှာတို့ဆွေးနွေးပြီးတော့လုပ်တဲ့ဟာအဲ့တော့ကျွန်တော်တို့ကလည်းတိုးတက်မှုတွေအများကြီးလဲကျွန်တော်တို့ပြီးထားတာရှိပါတယ်အကောင
ဒီလိုဆိုတာယူအန်ကိုယ်တိုင်ရတယ်ပဲချီချူးပြီးတော့မြန်မာမှာပဲဟုတ်လားပြည်သူစုံနဲ့ဟိုကောင်းမွန်တဲ့ဥပဒေကလေးခွင့်ရင်းနဲ့ပတ်သက်ပြီးတော့ခရီးသူငယ်တွေရဲ့ခွင့်ရင်းနဲ့ပတ်သက်ပြီးတော့ဟိုစာနယ်မူတာထားလောက်တဲ့ဟာဥပဒေပဲဆိုပြီးတော့ဝိုင်းဝန်းချီချူးပြီးတော့ဟိုသူစုံနဲ့လက်ရှိပါလားအစည်းအဝေးပြုလုပ်တဲ့တရက်ထဲမှာပဲထုတ်ပြန်ခဲ့တဲ့ကလေးများနဲ့လက်နက်ကိုင
January 1st အလုပ်ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်တာဝန်ယူထားတဲ့ဘယ်ဂျီယံနိုင်ငံကနေအစည်းအဝေးပြီးထုတ်ပြန်ရမှာတော့လက်နက်ကင်တိုက်ပွဲတွေဖြစ်တဲ့နေရာတွေမှာပါဝင်ပတ်သက်နေတဲ့မြန်မာတပ်မတော်နဲ့တိုင်းနာလက်နက်ကင်အဖွဲ့အစည်းအားလုံးကိုအဓိကတိုက်တွန်းထားတဲ့အချက်ကတော့ကလေးတွေပေါ်ဆက်လက်အကြမ်းဖက်ညှဉ်းပန်းနှိပ်စက်မှုအားလုံးကိုလုံခြုံရေးကောင်စီအနေနဲ့အပြင်းထန်ရှုံချကြောင်းနဲ့ ကလေးတွေကိုတပ်ဖြတ်နှိပ်စက်မှုအတင်းအဓမ္မပြုကျင့်မှုနဲ့အခြားလိမ္မာဆိုင်ရာအကြမ်းဖက်စော်ကားမှုကျောင်းတွင်ဆေးရုံတွေကိုပြစ်မှတ်ထားတိုက်ခိုက်မှုမြန်မာစစ်တပ်ကစတင်ကျောင်းတွေကိုအတုံးချတာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုခွင့်မပြုတာနိုင်ငံတကာဥပဒေကိုလိုက်နာမှုမရှိတာတွေကိုလုံခြုံရေးကောင်စီအလုပ်ဖွဲ့ကကန့်ကွက်ရှုံချထားပါတယ်
လက်နက်ကိုင်ပဋိပက္ခဖြစ်နေတဲ့နေရာတွေမှာရှိနေတဲ့ကလေးတွေပေါ်တပ်ဖြတ်နှိပ်စက်မှုအပါအဝင်ပြင်းထန်ဆိုးရွားလာတဲ့အကြမ်းဖက်မှု၆ချက်ကိုကျူးလွန်မှုမှန်သမျှအပြစ်ပေးအရေးယူဖို့မြန်မာအစိုးရကိုလည်းလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ပဋိပက္ခဖြစ်ပွားနေတဲ့နေရာတွေမှာလူသားချင်းစာနာမှုအကူအညီတွေပေးဖို့နဲ့စုံစမ်းစစ်ဆေးဖို့အတွက
Pibu, Nyama Soya Go, Lungjo Ekausika, Tansu Tabare, Tamaji, Uhaudu Swangaro, Nyama Soya Nine, Kalitan Eri, Queen Yi, Kagwe, Pinaibune, Nauma, Timu, Julu Muri, Tipomala, Aung Tasibu, Kula Tamagane, Pumang Sawyer Muri, Shinide, Lu, Akulu, Dongian, Jojabai.
ကျွန်တော်တို့အနေနဲ့လည်းပူးပေါင်းဆောင်ရွက်မှုညာရှိတယ်လေဒီဟာကုလသမဂ္ဂတွေ့မှုချုပ်ရဲ့ဟိုကိုယ်စားလှယ်ပေါ့အထူးကုလသမဂ္ဂဆိုင်ရာအထူးကုလသမဂ္ဂဆိုတာရှိတယ်အဲသူနဲ့လည်းကျွန်တော်ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်ဟိုတက်မတော်ပိုင်းဆိုင်ရာနဲ့လည်းပဲကျွန်တော်တို့ဟိုဆွေးနွေးမှုတွေလုပ်တယ်နောက်သူတို့လည်းပဲဒီဟာမျိုးတွေကိုနောက်ပိုင်းမှာပြည်သူငယ်တွေရဲ့အခွ ဟိုလောက်ထားတာတွေရှိတယ်အခုလည်းဒီ ongoing process ကရှိနေပါတယ်ကျွန်တော်ပုံမှန်ဆန်မှုတွေဒါတွေလည်းကျွန်တော်တို့ကြိုးစားထားတာတွေရှိတယ်အထူးသဖြင့်မြန်မာတက်မတော်တွင်ကလေးစစ်သားစုဆောင်မှုအတော်လေးကြာဆင်းသွားတဲ့အကြောင်းတမ်းမှတ်ကြီးကထောက်ပြပြောဆိုခဲ့ပါတယ်တို့ဒီ
2018年ကျွန်တော်တို့ကဒီကနေ့ဆန္ဒနဲ့ကလေးတငယ်တွေအတွက်ကျွန်တော်တို့တွေ UNICEF ကလာသမဂကလေးတငယ်များရန်ပုံငွေအဖွဲ့ရဲ့2019ခုနှစ်ခန့်မှန်းချက်အရဆိုရင်မြန်မာနိုင်ငံမှာလက်နက်ကင်တိုက်ပွဲတွေဒါမှမဟုတ်တဘာဝဘေးအန္တရာယ်ကြောင့်ထိခိုက်ခံစားနေရတဲ့ကလေးတငယ်ပေါင်း4သိန်း600ရှိတယ်လို့ဆိုပါတယ်။နောက်သူတို့အတွက်လည်းအရေးပေါ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ UNICEF ကအစီရင်
ဒီနေ့ကျွန်တော်တို့ကလေးတငယ်ဆိုင်ရာအခွင့်အရေးချိုးဖောက်ကျန်းဖက်ခံရမှုတွေအဆုံးသတ်ဖို့ပကောလာတရက်ကြာတာရင်းနှီးမနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့တိုက်ကြနေမှာတော့လုံခြုံရေးကောင်စီမှာကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာကုလသမဂ္ဂအတူရေးမှုချုပ်အထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာရဲ့နှစ်ပတ်လည်အစီရင်ခံစာကိုတကယ်ဖွင့်ဆွေးနွေးကြမှာဖြစ်ပါတယ်ရှင်
မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်ခုတော့ဘန်ကောက်မြို့ကအာဆီယံအစည်းအဝေးမှာရောမြန်မာအရေးပါတွေဆွေးနွေးတယ်လို့ဆိုတာကြည့်ကြရအောင်ပါ90နှစ်ချိန်မြောက်အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုထိုင်းနိုင်ငံဘန်ကောက်မြို့မှာဇူလိုင်လ30ရက်နေ့ကနေဩဂုတ်လ2ရက်နေ့အထိကျင်းပနေတာပါအစည်းအဝေးမှာရှေ့တောင်အာရှဒေသဆိုင်ရာနိုင်ငံရေးစီးပွားရေးနဲ့လုံခြုံရေးတွေအပြင်မြန်မာနိုင်ငံကရိ
ဒီနေ့ကျွန်တော်တို့ကအာဆီယံရဲ့50နှစ်ကျေမြောက်နိုင်ငံရေးဝန်ကြီးများအစည်းအဝေးဖွင့်ပွဲအခမ်းအနားကိုအဖွဲ့ဝင်နိုင်ငံတွေကနိုင်ငံရေးဝန်ကြီးတွေတက်ရောက်ခဲ့ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကတော့ပြည်ထောင်စုပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကဦးဆောင်တက်ရောက်ခဲ့ပါတယ်။ထိုင်းနိုင်ငံဝန်ကြီးချုပ်ပရချွတ်ချန်အိုချာကိုရိုင်းဖွင့်ပွဲအခမ်းအနားကိုတက်ရောက်
လာဖြစ်ပဲလူပထမ
ကျွန်တော်တို့ချမှတ်ထားတဲ့မျောမှန်းချက်တွေနဲ့ပြီးခဲ့တဲ့6လကစပြီးရှောင်းလန်းခဲ့တဲ့ခီးဘလောက်ရောက်နေပြီလဲဆိုတာကိုဒီနေ့အစည်းအဝေးမှာပြန်လည်သုံးသပ်နိုင်ဖို့အခွင့်အရေးရရှိမယ်လို့မျှော်လင့်ပါတယ်ဒီမျှော်လင့်ချက်တွေကိုလက်တွေ့ဖြစ်မြောက်အောင်အကောင့်တွေဖော်နိုင်မဲ့နည်းလမ်းတွေရှာဖွေနိုင်ဖို့အခွင့်အရေးလည်းရရှိမယ်လို့မျှော်လင့်တယ်လို့ဒီကမ္ဘာလုံးကကျွန်တော်တို့ရဲ့မိတ်ဖက်နိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေနဲ့လူမှုအဖွဲ့အစည်းတွေကိုအခြေခံပြီးခိုင်မာတဲ့ရလဒ်တွေကိုဖန်တီးပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ
်။အရှင်ထိုင်းနိုင်ငံနိုင်ငံသားဝန်ကြီးဒွန်ပရာမိုဒွိနိုင်းကလည်းအာဆီယံအဖွဲ့ကိုပိုပြီးစီးလုံးညီညွတ်ခိုင်မာဖို့မျှော်လင့်နေတယ်လို့လည်းပြောပါရတယ်။တောင်တရုတ်ပင်လယ်နယ်မြေအငြင်းပွားမှုကိစ္စ၊နျူကလ িয়ার ဆွေးနွေးပွဲနဲ့ဒေသတွင်းလုံခြုံရေးဆိုင်ရာချင်းချောက်မှုတွေဟာအစည်းအဝေးမှာထိတ်တန့်ဥစားပေးဆွေးနွေးမယ့်အကြောင်းအရာတွေဖြစ်ပါတယ်။ American, Japan နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းကိုရီးယားကျွန်းဆက်တည်ငြိမ်ရေးသုံးပွင့်ဆိုင်ဆွေးနွေးကြဖို့ရှိနေပါတယ်။အာဆီယံနိုင်ငံသားဝန်ကြီးများအကြားမြန်မာနိုင်ငံနဲ့ပတ်သက်လို့ရိုဟင်ဂျာဒုက္ခသည်များအရေးကိုလည်းတိကျဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲအပြီးမှာတော့ထိုင်းနိုင်ငံနိုင်ငံသားဝန်ကြီးဌာနပြောခွင့်ရအမျိုးသမီးဘူစာတီစန်တီပီတက်စ်ကသတင်းတောက်တွေကိုအခုလိုပြောကြားခဲ့ပါတယ်။
ASEAN supports the processes of the displaced persons in the Rakhine State. Our chairmanship in January.
ကျမတို့ထိုင်းနိုင်ငံအာဆီယံဥက္ကဋ္ဌတာဝန်ကိုဇန်နဝါရီလမှာစတင်ရယူစဉ်ကတည်းကအာဆီယံအနေနဲ့ရခိုင်ပြည်နယ်ကရွှေပြောင်းခံရတဲ့လူတွေနဲ့ပတ်သက်တဲ့လုပ်ငန်းစဉ်ကိုထောက်ခံခဲ့ပါတယ်။ကျမတို့အနေနဲ့ခိုင်မာတဲ့လှုပ်ဆောင်ချက်တွေရှိရမယ်လို့အလေးထားပြောကြားပြီးအဆိုပြုခဲ့ပါတယ်။ဒီကိစ္စဆွေးနွေးတာတွေတော်တော်များများရှိခဲ့လို့စိတ်ဝင်စားသူအားလုံးနဲ့အတူတကွအလုပ်လုပ်နေပါတယ်။အားလုံးကိုအတူစုစည်းပြီးဒီကိစ္စဖြေရှင်းဖို့ရေဒိုနဲ့ရေရှည်ရည်မှန်းချက်အလားအလာတွေကိုရှာဖွေနေပါတယ်။ခိုင်ခိုင်မာမာနဲ့လက်တွေ့ကြကြပူးပေါင်းဆောင်ရွက်နိုင်မယ့်အရာတွေကိုအလေးထားစဉ်းစားနေပါတယ
်။စင်ကာပူနိုင်ငံသားဝန်ကြီး VVM Balakrishnan ကရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးစတင်လှုပ်ဆောင်ဖို့ကိစ္စဟာအာဆီယံအဖွဲ့ရဲ့ချက်ချင်းဦးစားပေးကိစ္စဖြစ်တည်ရှိနေစေပဲလို့သူ့ရဲ့အာဆီယံလှုပ်ဖော်ကံပေးတွေကိုပြောခဲ့ပါတယ်။ဇွန်လ31ရက်နေ့ရစွဲနဲ့ထုတ်ပြန်ခဲ့တဲ့52ကြိမ်မြောက်အာဆီယံနိုင်ငံသားဝန်ကြီးများအစည်းအဝေးရဲ့ပူးတွဲညင်ညာချက်မှာတော့စာပေပေါင်း88ပိုက်ပါဝင်ပြီးမြန်မာနိုင်ငံရိုဟင်ဂျာကိစ္စကိုစာပေ63နဲ့64မှာအကြံဝင်ရေးသားဖော်ပြထားပါတယ်။အဲဒီစာပိုက်တွေမှာရခိုင်ပြည်နယ်ကလူသားချင်းစာနာမှုဆိုင်ရာအရေးကိစ္စမြန်မာနိုင်ငံရဲ့ရှင်းလင်းတင်ပြချက်ကိုအာဆီယံနိုင်ငံသားဝန်ကြီးတွေအနေနဲ့ကြားနာခဲ့ရကြောင်းဒီကိစ္စအတွက်အကူအညီပေးရင်အာဆီယံရဲ့အခန့်ကဏ္ဍကိုမြင့်တင်ဖို့ထောက်ခံကြောင်းဒုက္ခသည်တွေနေရပြန်ရေးကနဦးအကဲဖြတ်ချက်ကိုမြန်မာနိုင်ငံနဲ့လှုပ်ဆောင်နေတယ်လို့မြန်မာအစိုးရအစိုးရကိုယ်စားလှယ်အဖွဲ့နဲ့အတူအာဆီယံအတွင်းမှုချုပ်ရုံးနဲ့အာဆီယံလူသားချင်းစာနာမှုထောက်ပံ့ပေးရေးညှိနှိုင်းရေးစင်တာ AHA တို့ကောက်ဆက်စ်ဘဇားကိုတွားရောက်ခဲ့ကြောင်းပြည်ပကဖြစ်ရတဲ့အခြေခံပြဿနာကိုဖြေရှင်းဖို့ခိုင်မာတည်တံ့ပြည့်စုံတဲ့အဖြစ်တရားရှာကြံဖို့နဲ့ထိခိုက်ခံစားနေရတဲ့လူအဖွဲ့အစည်းပြန်လည်တည်ဆောက်နိုင်ဖို့တင့်လျော်တဲ့ပတ်ဝန်းကျင်ကိုဖန်တီးပေးဖို့အာဆီယံအဖွဲ့အစည်းနဲ့အလေးထားပြောကြားကြောင်းစတဲ့ချက်တွေကိုဖော်ပြထားပါတယ်။ Washington အခြေစိုက် National War College ကပေါမောက်ကဇာချရီအပူဇာရဲ့အဆိုအရမြန်မာနိုင်ငံအတွက်တန်တမာရေးအရဖိအားပေးခံနေရတဲ့ရိုဂျာအရေးကိစ္စဟာအာဆီယံအဖွဲ့အတွင်းအပြင်းထန်ဆုံးသဘောထားကွဲလွန်မှုကိုဖြစ်စေပါတယ်။မလေးရှားတနိုင်ငံတည်းကပဲဒီကိစ္စကိုဖြေရှင်းဖို့ဖိအားပေးနေပြီးအင်ဒိုနီးရှားကတော့မလေးရှားလောက်ပြင်းထန်တာမရှိဘူးလို့ဆိုပါရယ်မြန်မာနိုင်ငံအနေနဲ့အာဆီယံအဖွဲ့အတွင်းထိုင်းဗီယက်နမ်နိုင်ငံတို့အပြင်ဖိလစ်ပိုင်နိုင်ငံစီကလည်းရိုင်းပင်းကူညီမှုတွေရရှိနေကြောင်းပေါမောက်ခဇာချရီအဖူဇာကပြောကြားကြောင်းပါခင်ဗျာ
ကိုရဲမင်းထွန်းပြောပြသွားတာပါရှင် အမေရိကန်နိုင်ငံဂျာယီဝင်ကြီးမိုက်ပွန်ပီယိုလည်းပဲအာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ထိုင်းနိုင်ငံဘန်ကောက်မြို့ကိုရောက်နေပါပြီ။သူ့ရဲ့ထိုင်းနိုင်ငံ၄ရက်တာခရီးစဉ်အတွင်းမှာတော့တရုတ်နိုင်ငံဂျာယီဝင်ကြီးနဲ့ဒီကနေ့ကြာသပတေးနေ့မှာတွေ့ဆုံဖို့ရှိသလိုအမေရိကန်နဲ့ထိုင်းမဟာမိတ်အဖြစ်ပိုးပြီးတော့ခိုင်မာရေးကိုပါဆွေးနွေးကြဖို့ရှိပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
အမေရိကန်နဲ့ထိုင်းတို့ရဲ့မဟာမိတ်အဖြစ်ရည်တည်မှုဟာခိုင်ခိုင်မာမာဆက်လက်တည်ရှိနေပြီးအာဆီယံဒေသတွင်ထိုင်းနိုင်ငံရဲ့ဥဆောင်မှုကဏ္ဍအထူးသဖြင့်ဒီနှစ်ထဲမှာအာဆီယံ၁၀နိုင်ငံရဲ့အလက်ကျဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့အယက်သားအစုကပြောင်းလဲအုပ်ချုပ်လာပြီးဖြစ်တဲ့ထိုင်းနိုင်ငံကိုအမေရိကန်ပြည်ထောင်စုကဆက်လက်ထောက်ခံပံ့ပိုးမှုပေးမှာဖြစ်ကြောင်းအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုကအခုခီးစင်မတိုင်ခင်မှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဇန်နဝါရီလ31ရက်ကနေဩဂုတ်လ3ရက်နေ့အထိတောရောက်တဲ့ဒီခီးစင်တွင်ထိုင်းနိုင်ငံဂျာယီဝန်ကြီးဒွန်ပရာမုတ်ဝီနိုင်နဲ့အမေရိကန်နဲ့ထိုင်းမဟာမိတ်ဖြစ်ပိုးပြီးခိုင်မာရေးကိုဆွေးနွေးကြမှာဖြစ်ပါတယ်။ဝန်ကြီးပွန်ပီယိုဟာအမေရိကန်နဲ့အာဆီယံဝန်ကြီးများအဆင့်ဆွေးနွေးပွဲမှာပူးတွဲဥက္ကဋ္ဌဖြစ်နေတာဝန်ယူမှာဖြစ်တယ်လို့အင်ဒိုပစိဖိတ်ဒေသတွင်အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးပါဝင်ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးလဲမင်းကွန်းပြောကြားဖို့ရှိပါတယ်။ဘန်ကောက်မှာကျင်းပနေတဲ့အာဆီယံနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းဩဂုတ်လ2ရက်နေ့မှာတော့ဝန်ကြီးပွန်ပီယိုဟာအရှေ့အာရှ EAS ဝန်ကြီးများအဆင့်အစည်းအဝေးအာဆီယံဒေတာရင်းဖိုရမ်အပြင် ARF ဝန်ကြီးများအဆင့်အစည်းအဝေးတို့ကိုတက်ရောက်မှာဖြစ်တယ်လို့မဲခေါင်မြေကျောင်းအောက်ပိုင်းဒေတာဆိုင်ရာအစည်းအဝေးကိုပါတက်ရောက်မှာဖြစ်ပါတယ်။အာဆီယံဒေတာရင်းဆွေးနွေးပွဲတွေကိုတက်ရောက်လာတဲ့တရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီကတော့သူဟာဩဂုတ်လ၁ရက်နေ့မှာအမေရိကန်နိုင်ငံဂျာယီဝန်ကြီးမိုက်ပွန်ပီယိုနဲ့တွေ့ဆုံပြီးစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးမှာဖြစ်ကြောင်းသူ့ရဲ့ထိုင်းနိုင်ငံဂျာယီဝန်ကြီးနဲ့တိတန့်အစည်းအဝေးပြီးပြုတ်လုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုအခုလိုပြောပါတယ်
။中美之间并不是只有问题，双方还有很多合作点。明天我将和
အမေရိကန်နဲ့တရုတ်နိုင်ငံကြားပြဿနာဖြေရှင်းနိုင်မယ့်နည်းလမ်းကိုရှာနိုင်အောင်ရန်လက်ချင်းဆိုင်တွေ့ဆုံဆွေးနွေးဖို့လိုအပ်ပါတယ်။နိုင်ငံသားမှာပြဿနာတွေပဲရှိတာမဟုတ်ပါဘူး။ဖူပေါင်းဆောင်ရွက်မှုလည်းရှိပါတယ်။မနက်ဖြန်မှာဝင်ကြီးပုံပီယွန်နဲ့ကျွန်တော်တွေ့ဆုံဖို့စီစဉ်ထားပါတယ်။ဒါဟာနှစ်ဖက်တိုက်ရိုက်ဆက်သွယ်မှုအတွက်အရေးကြီးတဲ့အခွင့်အလမ်းတစ်ခုပါ။နှစ်ဖက်အပြူသဘောဆောင်တဲ့အမြင်တွေဖလှယ်ဖို့တိုက်ရိုက်ပြောဆိုနိုင်မယ့်အပြင်ပြဿနာကိုတင့်တယ်အောင်ဖြေရှင်းနိုင်မယ့်နည်းလမ်းတွေကိုလည်းစဉ်းစားနိုင်မယ်လို့မျှော်လင့်ပါတယ်။နိုင်ငံသားအငင်းပွားနေကြတွေကိုကောင်းကောင်းကင်တွေဖြေရှင်းဖို့လိုသလိုအမေရိကန်နဲ့တရုတ်တို့အကြားတည်ငြိမ်တဲ့ပူးပေါင်းဆောင်ရွက်မှုတွေအပေါ်အခြေခံပြီးဆက်ဆံရေးခိုင်မာအောင်လုပ်နိုင်မှာဖြစ်ပါတယ်
။တရုတ်နဲ့အမေရိကန်တို့ကြားနှစ်ဖက်အပြန်အလှန်ခွန်တိုးမြင့်ကောက်ခံမှုတွေနဲ့အတူကုန်သွယ်ရေးစစ်ပွဲဆင်နွှဲနေကြရတာကနေအခုတော့ဆွေးနွေးမှုတွေနဲ့ပြည်လည်အောင်ပြန်ပြီးစ조사နေကြတာဖြစ်ပါတယ်။အမေရိကန်ကုန်သွယ်ရေးတာဝန်ရှိသူတွေဟာအင်ကာနဲ့ဗိုလ်တပူးနေတွေမှာတရုတ်ကုန်သွယ်ရေးအရာရှိတွေနဲ့ရှန်ဟိုင်းမှာတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီးစက်တင်ဘာလထဲမှာနောက်ထပ်တစ်ကြိမ်ထပ်ပြီးတွေ့ဆုံဖို့သဘောတူခဲ့ကြပါတယ်။ဆွေးနွေးသူတွေဘက်ကတစုံတရာမှတ်ချက်ပေးပြောဆိုတာမရှိပေမဲ့တရုတ်အစိုးရဆင်ဝါသတင်းဌာနကဒီဆွေးနွေးမှုဟာပွင့်လင်းပြီးအပြုသဘောဆောင်ကြောင်းပြောဆိုပါတယ်။ဒါ့အပြင်တရုတ်နိုင်ငံရဲ့ပြည်တွင်းလိုအပ်ချက်အရအမေရိကန်လေယာဉ်ထွက်ကုန်တွေတိုးမြှင့်ဝယ်ယူရေးကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။ရှန်ဟိုင်းကဆွေးနွေးပွဲနဲ့ပတ်သက်ပြီးဝန်ကြီးဝန်ကြီးကအမေရိကန်နဲ့တရုတ်ကုန်သွယ်ရေးအရာရှိတွေကြားဒီဆွေးနွေးမှုဟာအပြုသဘောဆောင်တယ်လို့နှစ်ဖက်စလုံးကပြောကြားခဲ့ကြောင်းသတင်းတောက်တွေကိုပြောပါတယ်။ဒါအပြင်အခုဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံတဲ့အခါအားလုံးအတွက်အကျိုးရှိစေမယ့်သဘောတူညီချက်တွေရနိုင်မယ်လို့ယုံကြည်ကြောင်းလည်းတရုတ်နိုင်ငံဂျာယီဝန်ကြီးဝမ်ယီကပြောပါတယ်
။ဆက်ပြီးဝမ်ယီ要看到真正的相互尊重的精神，切实进行平等的磋商，而且照顾。
နှစ်ဖက်စလုံးအနေနဲ့တာဝန်ညီမျှမှုရောတစ်ဖက်အကျိုးစီးပွားအတွက်ပါထည့်သွင်းစဉ်းစားဖို့ပါရည်ရွယ်ထားကြတဲ့အတွက်အမေရိကန်နဲ့တရုတ်နှစ်နိုင်ငံအတွက်သာမကတခြားနိုင်ငံတွေအတွက်ပါအကျိုးရှိမဲ့သဘောတူညီချက်တစ်ခုရနိုင်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။ဝန်ကြီးပွန်ပီယိုဟာဘန်ကောက်မှာကျင်းပနေတဲ့အာဆီယံအဖွဲ့ရဲ့ဒေတာရင်းဆွေးနွေးပွဲတွေမှာတောင်တရုတ်ပင်လယ်ပြင်အရေးကိုဆွေးနွေးဖို့ရှိတယ်လို့ဘေးအတွက်အစည်းအဝေးဖြစ်နေမြောက်ကိုရီးယားအရာရှိတွေနဲ့အလုပ်သဘောဆွေးနွေးပွဲလည်းကျင်းပဖို့ရှိနေပါတယ်။မြောက်ကိုရီးယားကလက်တလောဒုံးကျည်စမ်းသပ်မှုတွေလုပ်ခဲ့ပေမဲ့အမေရိကန်ကတော့သူ့ရဲ့လက်ရှိမြောက်ကိုရီးယားဆိုင်ရာတန်တမာရေးကြိုးပမ်းမှုကိုပြောင်းလဲပြစ်မှာမဟုတ်ဘူးလို့လဲကျွမ်းကျင်သူတွေကပြောပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။သွားရရှင်နေနေနဲ့ကျမတို့ video ကိုအီးမေးလ်ကတင်ဆက်ဝေဖန်ကြံပေးလို့တဲ့တည်သချင်းတွေတောင်းယူလို့တဲ့ဆိုရင် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA American တန်ခါကြာသာပတိနေ့မနေ့ခင်လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1509တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်အခုဒုတိယပိုင်းအစီအစဉ်မှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ကြောင့်ကောက်နှုတ်ချက် American Indian 3 English သင်ခန်းစာနဲ့တူဥကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်မှာတော့
အဲဒီတော့ကတော့နိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲဒီတော့ကစစ်ပီးခေတ်မှာတော့နိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်ထားတဲ့စစ်တပ်ဆိုတော့အဲဒီတည်းမှာ
လက်လက်ရေးရာပြည်စာနဲ့အခုလက်ရှိကာလဒီမိုကရေစီအုပ်ချုပ်ရေးစနစ်တွေအကြောင်းသုံးသပ်ဆွေးနွေးထားကြတာကိုနားဆင်ကြရမှာဖြစ်ပြီးနောက်ပိုင်းမှာသူယုံကြည်ရာအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်အခုအရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အပေါ်မပြည့်ဥကျော်ဇန်တာနဲ့အတူကောက်နှုတ်စူးစီးတင်ပြပေးထားတာကိုနားဆင်ကြရအောင်ပါရှင်
အင်ဒိုရခက်တဲ့ရိုဟင်ဂျာပြဿနာနဲ့လူမျိုးရေးစင်ခေါ်မှုများဆိုတဲ့ခေါင်းစဉ်နဲ့ဇာရှိအဘူဂျာရေးရဲ့ဆောင်းပါးကို waronthrock.com မှာဖတ်ရပါတယ်။2019မှာရဲစခန်းတို့တိုက်ခိုက်ခံရပြီးနောက်မြန်မာစစ်တပ်ကရိုဟင်ဂျာတွေအပေါ်မြေလံစနစ်ကျဉ်သုံးတုံ့ပြန်ခဲ့တဲ့အတွက်ရိုဟင်ဂျာတွေအများအပြားသေဆုံးရွာအများပြားမိဆွတ်ခံရပြီးတော့စစ်သည်နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးခဲ့ရတယ်လို့စာရေးပါတယ်။ကလသမဂါကဒါလူမျိုးရေးအလိုက်သုတ်သင်ရှင်နေမှုဖြစ်တယ်လို့ဆိုပြီးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတစ်ခုကတော့ဒီလူရဟာ genocide intent လို့ခေါ်တယ်လူမျိုးတုံးသက်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်တာဖြစ်တယ်လို့ဖော်ပြထားပါတယ်တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းထဲမှာဆိုးရွားတဲ့အခြေအနေနဲ့နေထိုင်နေရတဲ့ရိုဟင်ဂျာတွေဟာလူမောင်ခုမှုအန္တရာယ်ကြောက်ရွံ့နေသလိုကင်တွယ်ရခက်တဲ့ဒီပြဿနာကြောင့်ဒေသတွင်းလုံခြုံရေးအတွက်လည်းစိုးရိမ်စရာဖြစ်လာနေတယ်လို့ဆိုပါတယ်ဒီပြဿနာကြောင့်မြန်မာအစိုးရဟာအစိုးရဆုံးသံတမန်ရေးဖဲ့ခြင်းမှုနဲ့တန်ခတ်ပိတ်ဆို့မှုတွေကိုကြံ့ကြံ့ခံပြီးဒေါန်ဆန်းစုကြည်ကလည်းသူ့ရဲ့ပြောင်ရွက်ခဲ့တဲ့အစင်လာကိုစည်းရေဖို့ဆန္ဒရှိနေဆိုတာထင်ရှားနေပါသေးတယ်။တကယ်တော့မြန်မာနိုင်ငံဟာတရုတ်ရဲ့သံတမန်ရေးနဲ့နိုင်ငံရေးစက်ကွင်းတွေကိုပြန်သွားအမယ်အရေးပျော်ရွှင်နေသလိုပါပဲ။သံတမန်ဖီအားတွေများနေပေမဲ့2020ရွေးကောက်ပွဲအတွက်ရိုဟင်ဂျာမွတ်စလင်စံကျင်ရေးဟာဘုရားဘာသာအမျိုးသားရေးဝါဒီလူတို့ရဲ့ထောက်ခံမှုအတွက်အရေးပါနေရတော့အစိုးရရဲ့အပြုမူကိုနိုင်ငံကဖိအားတွေကပြုပြင်ပြောင်းလဲနိုင်မှာမဟုတ်ဘူးလို့ဆိုထားပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေအတွက်လည်းနိုင်ငံတကာအထောက်ပံ့မှုကမလုံလောက်ပါဘူးတဲ့။ဒီလိုအခြေအနေမှာ Islamic Civil Society လို့ခေါ်တဲ့ Islam ဝါဒီအရဖက်လူအဖွဲ့အစည်းတွေကပညာရေးနဲ့အစားအသောက်တွေထောက်ပံ့နေပြီးဘင်္ဂလားဒေ့ရှ် Islamist အဖွဲ့ Hafazat e Islam အကြံဖက်အဖွဲ့ကဆိုရင်အဲဒီဒုက္ခသည်စခန်းထဲမှာမဒရာဆာလို့ခေါ်တဲ့ Islam ဘာသာရေးကျောင်းပေါင်း1000ကျော်ဖွင့်လှစ်ထားတယ်လို့ဆိုပါတယ်။တန်တမာရေးအဖြစ် Rohingya ပြဿနာဟာအာဆီယံကိုသဘောထားအများဆုံးကွဲပြားစေတဲ့ပြဿနာဖြစ်ပါတယ်။ Rohingya အရေးကိုတိုက်တိုက်တွန်းတွန်းစီရဲ့မလေးရှားနိုင်ငံဟာ Rohingya 2000နီးပါးကိုဒုက္ခသည်အဖြစ်မှတ်ပုံတင်လက်ခံထားပြီးမြတ်ရိုဟင်ဂျာတွေဟာမလေးရှားစစ်ခင်းတွေမှာဈေးပေါ်တဲ့လူအားကနဲ့အလုံးမလုပ်ချင်ကြဘူးလို့ဆိုပါတယ်။ဒုက္ခသည်စခန်းထဲမှာတော့အာဆာအဖွဲ့ဟာသူတို့အာဏာတိဆောက်နေတယ်လို့ရေးသားထားပါတယ်။ဒါ့အပြင်အာဆာတို့ဟာမလေးရှားမှာရောက်ရှိနေတဲ့ရိုဟင်ဂျာတွေဆီကလည်းချိန်ချောက်ပြီးငွေတောင်းခံကြပါတယ်လို့လည်းမလေးရှား Special Branch ကိုကောက်ဖော်ပြထားပါတယ်။အာဆာရဲ့ချိန်ချောက်မှုဟာအင်အားအပြင်သိပ်မကြီးမားလာပေမဲ့စစ်သေးကြွအဖွဲ့တွေရဲ့စီယုံမှုကြောင့်အဝေးရောက်ရိုဟင်ဂျာတွေအကြမ်းမှာအစွန်ရောက်တွေဖြစ်လာဖို့အလားအလာသိများနေပါတယ်လို့ရေးသားထားပါတယ်။ဆောင်းပါရှင်ဇာရှိအဘူဂျာဟာ
ရှိတောင်အရှာလုံကြုံရေးကျွမ်းကျင်သူပမဟာတူဖြစ်ပါရခင်ဗျာ။သတင်းတောင်များအကာအကွယ်ပေးရေးအဖွဲ့ CPJ ရဲ့ဝက်ဘ်ဆိုက်မှာ CPJ ရဲ့အရှိတောင်အရှာရေးရာကြည်ရန်သတင်းတောင်ရှောင်းခရစ်ပင်ရေးသားထားတဲ့ပြိပက္ခဖြစ်ရာဒေသတွေမှာဒီတရားရုံးများစီတို့မြန်မာသတင်းတောင်တွေပြတ်မှတ်ထားခံရဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးတစ်ပုဒ်ဖတ်ရပါရ။ သူကမြန်မာသတင်းတောက်တွေဟာသတင်းရေးရင်းတရားစွဲခံရဖမ်းဆီးချုပ်နှောင်ခံကြရပြီးသတင်းတွေကိုလည်းတတ်နိုင်သမျှအစိုးရညွှန်းညင်းမခံရအောင်ကုဖာတာကိုတီးဖြတ်နေကြရတဲ့အခြေအနေတွေကိုရေးပါတယ်။တဝဲတစ်ပြက်ဒီမိုကရေစီအုပ်ချုပ်ရေးလက်ထက်2019ခုနှစ်မှာရိုက်တာသတင်းတောက်ကွာလုံးနဲ့ကျော်စိုးဦးတို့ဖမ်းခံခဲ့ရတဲ့အချိန်ဟာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်လို့အများကအတော်ကြီးမျှော်လင့်ထားကြခဲ့
ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီနေ့ကျွန်တော်တို့ကတော့ဒီ ကျွန်တော်တို့ရဲ့ဒီဒီစပလေးကိုအခုလက်တရကြားတာနဲ့ပတ်သက်လို့စစ်သားနေရာလောက်ကရွာကိုဝိုင်းပြီးအိမ်တွေကိုမိရှုခဲ့တာတေသူတွေရဲ့ခေါင်းနဲ့ရင်ဘတ်တွေမှာတနက်တန်းရာတွေတွေ့ခဲ့ရတာကိုမျက်မြင်သက်သေတွေကိုကိုကားပြီးအေအာဗရီသတင်းကရေးပါတယ်ဒါကိုမြန်မာစစ်တပ်ကညှင်းဆိုခဲ့တယ်လို့လည်းရေးထားပါတယ် စစ်တပ်ကရခိုင်လက်နက်ကင်တပ်ဖွဲ့တွေကိုပစ်ခတ်တာလားဖြစ်ပြီးအရက်သားတွေကိုတိုက်ခိုက်တာမဟုတ်ကြောင်းအေအာဗရီသတင်းဌာနကမြန်မာပိုင်းအယ်ဒီတာယဲနီအပါအဝင်သတင်းတောက်တွေဟာမျက်မျှတတ်တာမရေးကြောင်းပြောပြီးယဲနီကိုလည်းအွန်လိုင်းကိုအသုံးပြုပြီးအသေးဖြတ်မှုနဲ့အမှုဖွင့်ခဲ့တယ်လို့ဆောင်းပါးရှင်ကရေးထားပါတယ် ဒီမိုကရက်တစ်မြန်မာအသံDVB တီထောင်ခဲ့သူလည်းဖြစ်လက်ရှိအယ်ဒီတာချုပ်လည်းဖြစ်တဲ့အေဂျင့်နိုင်တဲ့တခြားDVB အယ်ဒီတာတွေဟာ သူတို့ဟာသတင်းကိုကိုယ်တိုင်စင်စာဖြတ်ပြီးထုတ်လွှင့်နေကြရတဲ့အကြောင်းအင်တင်တင်နဲ့ပဲဝန်ခံကြပါတယ်။ပြည်တွင်းမှာသတင်းဌာနဖွင့်ခွင့်လိုင်စင်အတွက်ပြန်ကြားရေးဝန်ကြီးဌာနမှာနှစ်နှစ်တစ်ကြိမ်ပြန်လျှောက်ထားရတာဖြစ်ပြီးသူတို့အနေနဲ့အမှားတစ်ခုခုလုပ်ခဲ့ရင်ပထမတစ်ကြိမ်မှာကျယ်တွင်ဒုတိယတစ်ကြိမ်မှာကျယ်နှစ်ပွင့်နဲ့ကျယ်သုံးပွင့်ရပြီဆိုတာနဲ့လိုင်စင်အယုတ
ရရှင
်ဒေါ်ရရှင်များရှင်ဒီမနက်ကမှ2008ဖွဲ့စည်းပုံချိန်ကဥပဒေပြင်ဆင်ရေးကအစဗကန်ဒေတာကိုကမ္ဘာရေးကြီးမှုအငွေနှင့်စည်းရင်းဝင်အဖြစ်ကုလသမဂ္ဂလက်အောက်ခံ UNESCO ကအသိအမှတ်ပြုလိုက်တဲ့ကိစ္စအစုံကောက်ခွက်တန်တွေ၆ခန်းတန်တွေကြဲကြဲလောင်လောင်ကြားကြပါရယ်မြန်မာနိုင်ငံမှာပြည်လဲတင့်ရဲ့ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းကြားသဟဇာတာဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bunnies@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ယူသားပေးပို့ချနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေ
။ဒီနေ့ညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလှည့်ဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်ပြီး American Style Irian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ရပါမယ်။ဒေါ်လှလှတန်းကအစီအစဉ်ပို့ချပေးနေတာဖြစ်ပါရစေ။
ဒီကိမ့်နဲ့ကျင်ပြမယ် idiom အသုံးကတော့
a rude awakening
ဖြစ်ပါတယ်စာလုံးပေါင်းက a ကတခု r u d e rude ကရိုင်းပြတာဒါမှမဟုတ်ရုပ်တရက်အထိတ်တလန့်ဖြစ်စီတာ a w a k e n i n g awakening က awake ဆိုတဲ့အရာကနိုးနေတယ်လို့၄ဘယ်ရတဲ့စကားကနေဆင်းသက်လာတာဖြစ်ပြီး awakening ကတော့နိုးကြလာတာကိုဆိုလိုတာဖြစ်ပါတယ်ဒီနေရာမှာနောက်အဓိပ္ပာယ်တစ်မျိုးကတော့အမှန်တရားကိုသိလာတာအတိတရားရစီတာကိုဆိုလိုတာဖြစ်ပါတယ်ဒါကြောင့်စကွိုက်ထုံးရဲ့ဓာတ်ရိုက်ဒီဘေကတော့ရုပ်တရက်ကြီးအလန့်တကြားအိယာကနိုးထလာတာပေါ့အီဒီယမ်ဆိုတဲ့တဝိုက်ဒီဘေကတော့အမှန်တရားကိုသိလာတော့လူတူးတွေတိတ်ကိုထိတ်တလန့်တုန်လှုပ်ဖြစ်စေတာ စိတ်ဆင်းရဲမှုကြီးစေတာကိုဆလိုတာဖြစ်ပါတယ်ကျမတို့မြန်မာမှာတော့နဖူးတွေဒူးတွေဖြစ်လာတယ်တနည်းအမှန်ကိုသိလာတဲ့အခါမှာကိုယ့်နဖူးကိုရိုက်ပြီးအကျိုးနှဲပါရောလားမလွယ်ပါလားလို့ပြောရမယ့်အခြေအနေမျိုးဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Johnny, Mimi ba rui ga ro min go taip pi alo lai tha ja da. Min go nga pyo mi, min ha mi ni ya ro mi su yin no min no de ke ma lwe bu, a chu ne le mi lu de be ya ba de. U ma go naw ta khaw na sin chi ja ya aw.
You've been so spoiled by your parents, John. I'll tell you, you are in for a rude awakening when you have to take care of yourself.
Na phu twi du twi ja do ma lwe la de a che ni myo lu go taik sait sin ye si me a chu ne me a che ni myo so yin idiom a thong a ya be lu pyo ma le
rude awakening
lu pyo lu ya ba de a ra ga do di kri ma ne tin pya ke de idiom a thong me phit ba de
American style idiom သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတ်တန်စီစဉ်ပို့ချပေးနေတာဖြစ်ပါလိမ့်ရှင်။အခုမြန်မာအရေးသုံးသပ်ချက်ကိုဆက်ပြီးတော့နားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာအခုလက်ရှိ NLD အစိုးရခေတ်ကျင့်သုံးနေတဲ့ဒီမိုကရေစီနဲ့လွတ်လပ်ပြီးစ10နှစ်တာရှင်သန်ခဲ့တဲ့ဒီမိုကရေစီဘာတွေတူပြီးဘာတွေမှခြားနာနေပါသလဲ။ဒီမိုကရေစီရှင်သန်ရေးအတွက်ဘလို့လိုအပ်ချက်တွေရှိခဲ့တယ်လဲရှိနေတယ်လဲဆိုတာတွေကိုမြန်မာအရေးသုံးသပ်သူဒေါက်တာဦးအောင်ခင်နဲ့ဦးကျော်စံသားတို့ကဆွေးနွေးသုံးသပ်ထားပါလိမ့်ရှင်။
ကျောင်းဝန်ကြီးများဒီကနေ့ကျွန်တော်ဆွေးနွေးခြင်းနဲ့အကြောင်းအရာကတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီရခိုင်နဲ့ယခုဆိုတော့ခင်ဗျာပထမဆုံးဖွဲ့စည်းပုံချင်းနှိုင်းယှဉ်တဲ့နဲ့ထင်ပါတယ်လွတ်လပ်ရပြီးခါစားကျင်းသုံးခဲ့တဲ့ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံနဲ့အခု NLD ခေတ်ဒီမိုကရေစီအခြေခံတဲ့ဖွဲ့စည်းပုံချင်းကတော့အတော်လေးကွာမယ်ထင်ပါတယ်ဆရာအဓိကဘာနှိုင်းယှဉ်လို့ပါလဲဆရာအင်းခု
เออหัวတော့နိုင်ငံတည်ထောင်မှုလုပ်ထားတဲ့ဥပဒေကိုဗျာဆိုတော့စပြီးတော့ဒီညွန်လင်းချက်တွေအများကြီးရှိတာပေါ့ဗျာအခုလက်ရှိဥပဒေကတော့ဟိုစစ်တပ်ကသူ့အခန်းကဏ္ဍဆက်လက်တည်မြဲအောင်လုပ်ထားတဲ့ဥစ္စာဆိုတော့မတူဘူးပေါ့ဒါပေမဲ့အဲ့ဒီကိနဲ့ဂုကိနဲ့မှာဗမာနိုင်ငံရေးမှာအဓိကမပြောင်းမလဲကြံနေတာပုဂ္ဂိုလ်ရေးပေါ့ဗျာနိုင်ငံရေးတဲ့ပုဂ္ဂိုလ်ရေးကအဓိကချိန်နေတာပေါ့ဆိုတော့ဒီအဲ့ဒီပုံကိုရရှိနေတဲ့အတွက်ဒီဒီမိုကရေစီစနစ်ပေါ့ဒီမိုကရေစီဆိုတာကျင့်စဉ်ပေါ့ဗျာဒီနေ့တခုတည်ထောင်ပြီးရင်ဒီစနစ်အတိုင်းလုပ်ရမယ်ဆိုတော့မှန်တာမှားတာပဲဒီစနစ်အတိုင်းပြင်ရမယ်ဆိုတဲ့ဥစ္စာပေါ့ဗျာအနောက်နိုင်ငံမှာလည်းရှိတယ်ဒီဒီမိုကရေစီစနစ်ကြောင့်ဒီခေါင်းဆောင်ဟိုတင်မိတယ်ကိုတင်တဲ့ခေါင်းဆောင်မဟုတ်တာလို့လည်းကိုခံပေါ့ဗျာဒီနောက်ကြမှာနစ်ပြတဲ့အခါကျမှသူ့ချုပ်ချပေါ့ဗျာဆိုတော့အဲ့ဒါမျိုးဒါပေမဲ့ဒီစနစ်ကတမကြီးနာပြည်နယ်လေကိုလှုပ်ထားတဲ့အတွက်ဒါလက်ခံရမယ်။အဲဒါဒီမိုကရေစီသဘောတရားပဲ။ဆိုတော့ဒီဟာကိုဘယ်လောက်ထိအောင်ကျင့်သုံးနိုင်လဲဆိုတာဒီဒီမှာရှိတဲ့နိုင်ငံရေးအင်အားစုတွေကလှုပ်ကြတာပေါ့ဗျာ။ဗမာပြည်မှာတော့ဒီပုဂ္ဂိုလ်ရေးကအဓိကဖြစ်နေတယ်ဗျာ။ဒီဘတ်ဆပ်ပလကိကလည်းပုဂ္ဂိုလ်ရေးပဲ။ဗိုလ်ချုပ်အောင်ဆန်းလွတ်လပ်ရေးချိုးပန်းတော့ကလည်းဗိုလ်ချုပ်အောင်ဆန်းပုဂ္ဂိုလ်ရေးပဲ။ဆိုတော့ဒီပုဂ္ဂိုလ်ရေးတွေလုပ်တဲ့အတွက်ဟိုပါတီနိုင်ငံရေးတောင် PPP ရင်မလုပ်နိုင်ဘူ
းဟုတ်ကဲ့ဆိုတော့အဲ့ဖွဲ့စည်းပုံကတော့စစ်တပ်ကအာဏာတည်မြဲရေးလှုပ်ထားတယ်ပေါ့အခုတော့တိုင်းရင်းသားတွေရဲ့အခွင့်အရေးနဲ့ပတ်သက်ကြရင်တော့ဘယ်လိုရှင်းလဲဆရာဟိုကဖွဲ့စည်းပုံမှာတိုင်းရင်းသားရဲ့အခွင့်အရေးပူပိခဲ့လေသလားအခုဖွဲ့စည်းပုံမှာကဘာများပို့ထူလာပြန်အဓိကဒါလည်းပဲမြန်မာနိုင်ငံရဲ့အရေးကြီးတဲ့ပြဿနာတရားဖြစ်နေလို့
အခုအခြေခံဥပဒေမှာတော့ဒီပြည်နယ်အစိုးရဆိုပြီးတော့ပေါ်ပေါက်လာတယ်ပေါ့ဗျာဒါနဲ့ပြည်နယ်အစိုးရဘလောက်လုံးပိုင်ခွင့်ရှိနေတော့မပြီးဘူးအဲပြည်နယ်မှာလဲအစိုးရကိုစတင်နေတိုင်းရင်းသားလင်းနေခိုင်ရှိတယ်အဲတော့ဒီပြည်နယ်အစိုးရရောတိုင်းရင်းသားလင်းနေခိုင်เนี่ยဘယ်လောက်ထိအောင် accommodate လုပ်နိုင်မလဲကျွန်တော်မြင်တာတော့ဒီ NLD အစိုးရအခုသူ့မှာလုံနိုင်ကြရည်အများကြီးရှိတယ်ပေါ့ဗျာသူ့မှာဆိုဒီစီးပွားရေးရှိမယ်ပေါ့ဗျာပညာရေးရှိမယ်ကျန်းမာရေးရှိမယ်ဒီဘက်ကအင်တန်ယုံရင်ပြည့်စည်နေတော့ဒါတွေကိုစောက်ချမလုပ်ဘဲနဲ့ကိုမနိုင်တဲ့ဒီတိုင်းရင်းသားကိစ္စသွားလုပ်တဲ့အတွက်ဟိုမနိုင်မနှင်းဖြစ်နေတဲ့သဘောပေါ်ကြ အဲ့လိုပဲမြင်ရတယ်ပြောရ
ဆိုတော့လွတ်လပ်ရေးပြည်သားဒီမိုကရေစီအဲ့ဒီခေတ်မှာလည်းပဲတိုင်းရင်းသားတပုံတွေတိုင်းရင်းသားပုံနာမှုတွေတိုင်းရင်းသားအပြင်ဝါဒရေးအရာပုံနာမှုတွေကွန်မြူနတီတို့ရဲဘော်ဖြူလို့ဆိုတာစီးခဲ့လို့ပဲရောင်စုံတပုံတော်ခေါ်ခဲ့ပါတယ်ဆရာအဲ့တော့အဲ့ဒီခေတ်ကဒီသဘုံထားတဲ့အနေထားနဲ့အခုအနေထားရောဆရာဘယ်လိုနှိုင်းရှင်လို့ပါလဲဆရာ
အဲ့ဒီတော့ကလည်းကျွန်တော်မှတ်မိသလောက်တော့ဒီသဘုံထားတဲ့အခြေအနေရောက်သွားအောင်တွန်းပို့ဆိုလည်းဖြစ်သွားတာပေါ့ဗျာဆိုတော့ဘာလို့တော့အစိုးရကလည်းဖွဲ့ခါစားမကြသေးဘူးဒီမိုကရေစီအတွေ့အကြုံကလည်းမရှိဘူးမရှိတဲ့အတွက်လက်နဲ့အားကိုးပြီးတော့လှုပ်တဲ့ကံပေါ့မဆိုရင်ဒီပါလီမန်ဘောင်ထဲမှာအတိုက်ခံလုတ်ခွင့်မပေးနိုင်ဘူးပေါ့ဗျာအဲ့ဒါကိုလုတ်ခွင့်ပေးနိုင်ရင်တော့တမျိုးတူပြီးဖြစ်သွားနိုင်တာပေါ့ဆိုတော့အဲ့လိုအဲ့လောက်ထိအောင်လည်းမရင်ကျက်ဘူးဆိုတော့ပုဂ္ဂိုလ်ရေးရများတော့ဖမ်းမယ်စီးမယ်ထောင်ချမယ်ဆိုတော့လုတ်ပိုင်ခွင့်မရှိဘူးပေါ့ဗျာအဲ့ဒါနဲ့ကောင်းဆောင်ပိုင်းကိုအဲ့လိုလုတ်တော့တောခုကြတာပေါ့ဒီကရင်ကိစ္စမှာလည်းဆွေးနွေးလို့ဥစားကြီးကမလုံနိုင်ဘူးဆိုတော့အစိုးရကမစွန့်ဆောင်နိုင်တာဒီအများကြီးရှိတယ်အဲ့မစွန့်ဆောင်နိုင်လို့လည်းအဲ့လိုဖြစ်ကုန်တာပေါ့အခုလည်းဒီအပြစ်အခက်ရစဲရင်းဆိုပြီးတော့လုတ်တယ်ပေါ့ဗျာဟိုအရင်တော့ဟိုဘုန်နေဝင်းကိကလည်းအများကြီးလုတ်ခဲ့တာပဲဒါရင်းနဲ့မဖြစ်ဘူးမဖြစ်တော့အခုလည်းပဲလုတ်တယ်လုတ်ပြီနဲ့လည်းအပြစ်အခက်ရစဲရင်းဆိုတာဆွေးနွေးတာ NLD ကဆွေးနွေးတယ်တကယ်အပြစ်အခက်ရတာဘယ်သူကရတာလဲစစ်တပ်ကရတာအပြစ်အခက်ရစဲရင်းမှာအောက်မှာအသေးစိတ်တွေကိုလိုက်ပြီးတော့အကောင့်တွေပေါ်တာစစ်တပ်ကအကောင့်တွေပေါ်တာ NLD ကအကောင့်တွေပေါ်တာမဟုတ်ဘူ
း
အဲ့ဒီမှာပြဿနာပဲ
ဆိုလွတ်လပ်ရေးရပ်ပြီးရခင်မှာတုန်းကရောဆရာတိုင်းရင်းသားတွေညှိနှိုင်းတဲ့နေရာမှာစစ်တပ်ရဲ့ထွန်းမှုမှုဘယ်လောက်ရှိခဲ့ပါလဲ
တိုင်းရင်းသားအဲ့မှာကရင်ရှိတယ်ပေါ့ဗျာကချင်ရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီအချိန်မှာလဲတိုင်းရင်းသားပေါင်ဖတ်စပလာသူလုံနိုင်ခဲ့တဲ့စိတ်ပိုင်းတွေရှိတယ်ပေါ့ဗျာဆိုတော့ဒါပေမဲ့တကယ်တကယ်အားလုံးဟိုဟိုတင်းပြအောင်တော့တို့မလုံနိုင်ဘူးတိုင်းသားထဲမှာလည်းအကွဲအဖြစ်အများကြီးရှိတာ哦
ခဏစစ်တပ်ထက်မဟုတ်ကွဲပြီးတော့ကရင်တချို့ကစစ်တပ်ထက်ကနေပြီးတော့တောခုသွားတာတွေပါတွေလည်းအများကြီးကြားပါတယ်အဲ့ဒါကြတော့စစ်တပ်ကဒီဟာကိုသူတို့တက်မတော့အတွင်းမှာကိုညညရေးရအောင်မတိချောက်နိုင်ငယ်ဘူးဆိုသဘောပေါ်ရှာ
အဲ့ဒီတော့ကစစ်တပ်ကဟိုနိုင်ငံရေးယုံကြည်ချက်ရှိတဲ့စစ်တပ်ပေါ့ဗျာအဲ့ဒီတော့ဘာလို့ဆိုစစ်ပီးကမှာတော့နိုင်ငံရေးရည်ရွယ်ချက်နဲ့တည်ထောင်တာတဲ့စစ်တပ်ဆိုတော့အဲ့ဒီတည်းမှာနိုင်ငံရေးသဘောတရားခံယူချက်ရှိတဲ့စစ်ဘိုလ်တွေလည်းရှိတယ်ပေါ့ဗျာအဲ့ဒီစစ်ဘိုလ်တွေကနေပြီးတော့တောခုသွားတာပဲဟိုသဘုံဖြစ်သွားတာပဲအဲ့ဒီနိုင်ငံရေးခံယူချက်ရှိတဲ့စစ်ဘိုလ်တွေကသဘုံဖြစ်သွားတယ်မရှိတဲ့လူတွေကြံခဲ့တာပေါ့ဗျာဖတ်ဖတ်လာအောင်ပ
ါဟုတ်ကဲ့နောက်တစ်ခုကဆရာဥမာရခိုင်မှာဖြစ်တဲ့ဘင်္ဂလားဒေ့ရှ်နဲ့ဟိုဘက်ကဒုက္ခတွေထွက်ပြရတဲ့ကိစ္စလူလိုက်ရပြီးခင်မှာလည်းမူဂျာဟစ်သဘုံတွေပါ냐ဆိုတာရှိခဲ့ပါတယ်ဆိုတော့ပြဿနာကအခုတော့မကြည့်ကြခဲ့ဘူးအဲ့ဒါဆရာဘာကြောင့်လို့ထင်ပါလဲဆရာဟိုတုန်းကအခုကွာခြားသွားရတဲ့
အဲဒီတော့ကတော့တိတ်မသိကြဘူးပေါ့ဗျာဒါ local affairs ပေါ့သူကနဲ့သူလူတွေတော့ပေးတာပဲပေးရင်းလည်းဒီသတင်းကတော့ထိအောင်မပြန်ပွားဘူးအခုကတော့သတင်းကပြန်ပွားတဲ့ဥစ္စာတွေများတယ်နောက်ပြီးတော့ဒါဒေတာလေးတစ်ခုရဲ့ကိစ္စကဒါကမ္ဘာကိစ္စဖြစ်သွားအောင်ဒီကြောင်လုတ်တဲ့ဖွဲ့စည်းတွေလည်းရှိတယ်ပေါ့ဗျာဆိုတော့အဲ့ဒီကနေဟိုတပြေးတပြေးနဲ့ဒီကိစ္စအနဲ့ထွင်ရမယ့်ကိစ္စကိုဟိုပစိန်နဲ့ပေါ်လာသလိုဖြစ်သွားတာပေါ့ဗျာ
တစ်ချိန်ထဲမှာပဲအဲ့ဒီလွတ်လပ်ရေးရပြီးတဲ့ခေတ်ကမီဒီယာကိုတော်တော်လေးတန်တန်တတပြောကြပါတယ်သတင်းစာလွတ်လပ်ခွင့်တွေဘယ်လောက်ရှိခဲ့ပါညာဆိုတာဆရာဘယ်လိုနှိုင်းရှင်လို့ပါလဲကျွန်တော်တခုဖတ်မိတာလွတ်လပ်ရေးရခေတ်မှာလည်းပဲသတင်းစာတိုက်ကိုမီးရှို့ဖျက်ဆီးတာရိုက်နှက်တာတွေတောင်ကြုံခဲ့တယ်ဆိုတော့အခုခေတ်အချိန်တည်းသိပ်ပြီးတော့လွတ်လပ်မှုရှိခဲ့လို့ဆက်ထင်ပါလား
လွတ်လပ်ရပြီးတဲ့အချိန်မှလည်းပဲခုနကကျွန်တော်ပြောတယ်ဒီသူကဟိုနေ professionalism ပေါ့ဗျာဂိုင်းကနာအဖွဲ့အစည်းတွေကတိတ်များတာပေါ့ဗျာအဲ့ဒါကိုမထိန်းနိုင်ဘူးဆိုတော့ဒီတဲမှာဟိုစစ်တပ်နဲ့လည်းတွားပြီးတော့အရင်တော့ကဟို socialist party ကြီးတာပေါ့ဗျာ socialist party ကစစ်တပ်ထဲမှာလည်း socialist party ဝင်တွေကအများကြီးရှိတယ်ဆိုတော့အဲ့ဒီလူတွေနဲ့ဒီပြည်မြဖဆပလာအဖွဲ့နဲ့ဆက်ထားတာရှိတယ်ပေါ့ကွာဆိုတော့အဲ့ဒီမှာဝေဘာနဲ့ပြင်းစားလိုက်ဆိုဝင်ပြီးတော့ရိုက်ချုံးမယ်ခွဲမယ်ပေါ့ကွာအဲ့ဒါမျိုးဒါမျိုးတွေကလုံးလေးလုံးတာရှိတယ်ပေါ့ကွာလူမိုက်မွေးပြီးတော့လုံးတဲ့ကိစ္စပေါ့ကွာပါတီရမုံငွေတဲ့ဟိုပါတီကနေဓမြတိုက်ခိုင်းနိုင်တယ်ဘာလို့ဒီသတင်းတွေတောင်ရှိပါလဲ
ဟုတ်ကဲ့ဆရာအဲ့တော့လွတ်လပ်ရေးရပြီးခေတ်မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့အခုလက်ရှိဒီမိုကရေစီတနည်းပြောရင်ဖဆပလာဒီမိုကရေစီနဲ့ NLD ဒီမိုကရေစီ အတူတူပဲလားသူတို့မျိုးအခုခေတ်မှာပိုတူတက်လာလားပိုပြီးဆောက်ရုပ်သွားတယ်လားဆိုရင်ဆရာဘယ်လိုပြောမလဲဆရာ
ရုပ်သားတော့ပြောရခဲ့တယ်ဗျာဘာလို့လဲဆိုတော့ဒီလူလိုက်ရခစားမှာဒီမိုကရေစီရှိတယ်ဆိုတာစစ်တပ်ကတော့အရတားရဲ့လက်အောက်ခံပေါ့ဗျာသူဒီဒီမိုကရေစီအပြောင်းအလဲမှာစစ်နဲ့ကိုင်ဖွဲ့စည်းကိုကြည်တာပေါ့ဗျာဥပမာမှာဆိုတော့အဲဒီတော့ကတော့စစ်တပ်ကအစိုးရလက်အောက်မှာရှိတယ်လို့ပြောနိုင်တယ်ဆိုတော့အရတားလက်အောက်ခံအခုကတော့အရတားလက်အောက်ခံမဟုတ်တော့ဘူးမဟုတ်တဲ့အတွက်ဒီမိုကရေစီအဖြစ်မှာတော့အဲဒီလူလိုက်ရခစားပိုတာတယ်လို့ပြောနိုင်တာပေါ့ဘာလို့လဲဆိုတော့စစ်တပ်ကခေါင်းဆောင်မဟုတ်ဘူးအစိုးရရဲ့နောက်လိုက်ပဲဖြစ်ရမယ်စစ်တပ်ကခေါင်းဆောင်ဖြစ်နေရင်ဒါဒီမိုကရေစီမဟုတ်တော့ဘူးအဲတော့ဗမာပြည်မှာအခုစစ်တပ်ကခေါင်းဆောင်တစ်ပိုင်းဖြစ်နေတာဟုတ်ပြီဟိုဖြစ်ရမှာစစ်တပ်ကိုလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာထားဖို့လိုတယ်အဲလွတ်တော်နဲ့အုပ်ချုပ်ရေးအောက်မှာစစ်တပ်ကိုဘယ်လိုထားမလဲဘယ်လိုကြီးကြမလဲဆိုတာအဲ့ဒါဟိုစဉ်းစားဖို့ပေါ့ဗျာဟောအဲ့တော့အဲ့လိုမဟုတ်ဘဲနဲ့စစ်တပ်ကလွတ်တော်အောက်ကိုမရောက်ဘူးအရသာအောက်ကိုမရောက်ဘူးပဲဘဲနဲ့တပိတိကျဖြစ်နေမယ်ဆိုရင်တော့ဒါဟိုဒီမိုကရေစီလမ်းကြောင်းကိုဘယ်တော့မှမရောက်တော့ဘူ
းဟုတ်ကဲ့ဆရာနောက်ဆုံးတစ်ခုကဆရာပြောခဲ့တဲ့ပုဂ္ဂိုလ်ရေးကိုယ်ွယ်စီကမှုဟိုလုံကလည်းရှိရဲ့အခုလည်းရှိနေဆိုတာအဲ့ဒီကိစ္စမင်းမိန်သွားအောင်ကိုဘယ်လိုလုပ်ရင်ရမယ်လို့ဆရာထင်ပါတယ်ဒီနေ့မှမြန်မာလူ့ဘွယ်စီမှာအဲ့ဒီဟာပပျောက်သွားနိုင်တယ်နိုင်ငံရေးစစ်စစ်ဖြစ်လာနိုင်တယ်လို့ဆရာထင်ပါလား
ဟိုလောလောဆယ်တော့ကျွန်တော်လည်းမမြင်ဘူးညာဘာလို့လဲဆိုတော့ဟိုလောလောဆယ်လေဟိုဒေါ်စုပဲဝိုင်းပြီးတော့ရှ िख ိုးနေကြတာဟိုတမရအဟောင်းရောတမရအပိတ်ကောအချင်းတိုင်းရင်ဒေါ်စုကိုရှ िख ိုးကြတာပဲအဲ့လိုပဲဗိုလ်ချုပ်အောင်ဆန်းကိုရှ िख ိုးရယ်အဓိကကိုးကွယ်မှုဆိုတော့ဒီပါတီပြည်ပြည်ပြင်းပြင်းဖြစ်မလာဘူးညာ NLD ကလည်းပါတီပြည်ပြည်ပြင်းပြင်းဖြစ်မလာဘူးဥပမာပါဗျာကျွန်တော်ပြောမယ်တခြားပြောနေဗီယက်နမ်ကိုကြည့်ရုပ်ကိုကြည့်သူတို့မှာပါတီအပရိတ်တက်စီတယ်ပါတီမရှင်တွေဗီယက်နမ်မှာအစိုးရတွေပြောင်းသွားတယ်စီးပွားရေးပေါ်လစီတွေပြောင်းသွားတယ်ပြောင်းသွားနေတယ်သူတို့ရဲ့ဒီပါတီမရှင်တွေကလိုက်လုံနိုင်တယ်လက်စားရတယ်ပဲပြေးချင်လုံနိုင်တယ်ဘာပါမှာအဲ့ဒါမရှိဘူးဗျာဆိုတော့သူသူ့ဘာအစိုးရလမ်းစဉ်နိုင်စီးပွားရေးလမ်းစဉ်တွေပြောင်းသွားတယ်ကွန်မြူနီကနေအရေးရှင်ပြောင်းသွားနေတယ်ဒီပါတီအပရိတ်တက်ဆက်ကျန်နေတယ်အဲ့အဲ့အပရိတ်တက်ဆက်နေဆက်ပြီးတော့လုံသွားတာပဲတော့ဘုံမိုင်းမဲလို့လုပ်မဲ့လို့မရှိဘူးအဲ့ဒါစစ်တပ်ကအကုန်ဖျက်ပြစ်ထားတာဟုတ်ရဲ့အဲ့ဒါပဲကြံတော့တယ်အဲ့တော့အခုပြန်ပြီးတော့တီထောင်နိုင်မယ်ဆိုလို့ရှိရင်တော့ဖြစ်နိုင်သေးတယ်ပေါ့ဗျာအားကြီးတဲ့ပါတီကနေစုဆောင်းပြီးတော့ဒီရတားအဖွဲ့အစည်းတွေအားကောင်းလာအောင်လုပ်နိုင်မယ်ဆိုလို့ရှိရင်တော့ဒါဖြစ်နိုင်သေးတယ်ဘာလို့အဲ့ဒါမဟုတ်ရင်တော့စီးနဲ့ကားနဲ့လုပ်နိုင်တာစစ်တပ်ပဲရှိတာဟုတ်ရဲ့အဲ့တော့အချိန်တိုင်းစစ်တပ်ကလာအုပ်သွားအောင်ပါဟုတ်
ဥစ္စာန်သာစီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာရေးသုံးသပ်ချက်ကိုဗုဒ္ဓဟူးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးအခုလိုကြာတာရင်းနဲ့မနေ့ကမှနောက်တစ်ချိန်နားဆင်နိုင်ကြပါလိမ့်ရှင်။အခုသူယုံကြည်ရအစီအစဉ်ကိုနားဆင်ကြရပါတော့မယ်။ဒီတစ်ပတ်မှာတော့အမေရိကန်ပြည်ထောင်စုနယူးယောက်တက္ကသိုလ်ကျောင်းသူခိုင်ရွှေစင်ရဲ့ယုံကြည်ရကိုနားဆင်ရမှာပါ။မမိုးဗျူစီစဉ်တင်ဆက်ထားပါလိမ့်ရှင
်။ဒီတစ်မျိုးကိုလူတွေကအမျိုးစုံသင်စားပုံပေါ်ကြတာပေါ့နော်ကျမကတော့မြို့လေးတစ်မြို့ကိုမိသားစုတစ်စုရဲ့ပင်မဝင်ငွေဖြစ်တဲ့နယူးစီပန်ချန်တစ်ချက်လေးနဲ့ပုံပေါ်ခြင်းပါတယ်မိသားစုဆိုတာဘယ်လိုလဲဆိုလို့တယ်ဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်နေမြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီနယူးစီပန်လေးကဘာလေးကိုဆိုလိုလဲဆိုတော့ဒီနယူးစီပန်လေးကလူတွေအများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်ကျမတို့ဟာဒီမိသားစုဝင်ငွေသိဖို့အတွက်ဒီနင်းစီပန်းလေးကိုကျမတို့ကပြောထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်ဆိုတာအနေနဲ့ဘယ်သူတွေကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံသားနေမှလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးစက်ဘူးလုပ်ငန်းရှင်ဒီဝယ်သူ၃ယောက်ပေါ့နော်ဒါတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး၃ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်၃ယောက်ကိုလာဖို့ကိုရဲဒီပန်းလေးတွေကိုရဲမြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်၁အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်နင်းစီပန်းတပွင့်နင်းစီပန်းတပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရင်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်၃ယောက်အတွက်လုံခြုံရေးအရင်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့သက်ဆိုင်ရာအစိုးရနေပြီးတော့လုံခြုံမှုတွေအပြည့်အဝပေးရပါမယ်ပြီးလို့ရှိရင်နံပါတ်၁အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုံးပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေ တက်မှတ်ထားပေးရပါမယ်။ဘာဖြစ်လို့လဲဆိုအခေအခွန်ကောက်ခံတဲ့နှုန်းကအရင်မြင့်သွားရင်ဘယ်သူမှလာပြီးရင်းနေကိုမျိုးကျွန်တော်တို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မှုလာမလုပ်တော့ပါဘူး။အကယ်၍အခွန်ကောက်ခံတဲ့နှုန်းကအရင်လဲဝခဲ့မယ်ဆိုလို့ရှိရင်ကျွန်တော်တို့မျိုးရဲ့စီးပွားရေးကိုမသက်စေဘူးပေါ့နော်။နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလို့ဖို့အတွက်ကိုကျွန်တော်တို့ကအဆောက်အဦတွေလမ်းပန်းဆက်တွေတွေအဆင်ပြေအောင်လို့ကျွန်တော်တို့ဘက်ကနေမှကြိုပြီးတော့ပြင်ဆင်လှုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဆက်တွေရေးကောင်းမလာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းလို့ကိုကျွန်တော်တို့လုပ်ထားပေးရမယ်။ပြီးလို့ရှိရင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့စက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျွန်တော်တို့ကညီနေရတက်မှတ်ပြီးတော့ကြိုပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်3တစ်ချက်အနေနဲ့တော့ကျမတို့ကဒီအစားအသောက်ပေါ့နော်ဥမာအားဖြင့်ဆိုရှင်ကဘာလက်ခီးတွေကဘာတွေစိတ်ဝင်စားတတ်လဲဆိုတော့ဒေတာခံမှာရှိရဲ့ရိုးရအစားအသောက်လေးတွေစိတ်ဝင်စားတယ်အဲ့တော့ကျမတို့ကဒီစားသောက်ဆိုင်လုပ်ငန်းလေးတွေကျမတို့ကပြင်ဆင်ထားပေးရမယ်ဒီစားသောက်ဆိုင်လုပ်ငန်းတွေနေမှာသက်ဆိုင်နေဒေတာခံမျိုးလူမျိုးသားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်တစ်ဖက်ကသူများတွေကိုကိုယ်မျိုးလေးကိုစိတ်ဝင်စားအောင်လုပ်ရဲကျမတို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမျိုးလူမျိုးသားတွေမှာမိသားစုအပန်းဖြေဖို့အချိန်လေးဆိုလိုအပ်ပါတယ်။အဲဒီအချိန်ကျွန်တော်တို့ကပန်းကြံလေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးကြီးစီမံထားပြီးတာလို့ပြီးလို့ရှိရင်အကေကိုယ်ကတောင်တန်းဒေသမှာရှိမယ်ဆိုရင်ဂူဒီဘာတွေလေ့လာတဲ့နေရာလေးတွေကျွန်တော်တို့စီမံထားပြီးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့တပိုင်းအချောင်းတွေကိုပုံဖော်ထားတယ်ပြတာလေလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလဲနိုင်တဲ့နေရာလေးတွေစီမံထားဖို့လိုတယ်ဒီအတွက်ကြောင့်ကဘာအတွက်ကြောင့်ဖြစ်စီလဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ကြီးရနေပြီးတော့ဝင်ငွေတွေရပါတယ်အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရင်ကိုရှောင်းပန်းလာတဲ့မြစ်ချီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါဘူ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ VOA American တန်ရ2019ခုနှစ်ဩဂုတ်လ1ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုမနက်ခင်းထုတ်လွှင့်ပေးခဲ့တဲ့တနားရီစာအစီအစဉ်အစားဆုံးကိုမနက်8နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။ကြာသပတေးနေ့ညပိုင်းမှာတော့ကျမ်းမာရေးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာသတင်းပတ်ဆင်ခန္ဓာတွေနားဆင်ကြရမှာပါရှင်။အခုကြာသပတေးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဦးကျော်စံသားကပြောပြပေးပါမယ်ရှင်
။2020သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအနိုင်ရဖို့အတွက်ဘယ်သူဟာအသင့်တော်ဆုံးဖြစ်မလဲဆိုတဲ့ဒီမိုကရက်သမ္မတလောင်းကြွေးခံမဲ့သူရဲ့ဒုတိယညစကားစီတော်ပွဲမှာဒုသမ္မတဟောင်းဂျိုးဘိုက်ဒန်ဟာအဓိကနေရာမှာရှိနေပါတယ်။တနိုင်ငံလုံးရဲ့သဘောထားစစ်တမ်းတွေမှာလည်းဂျိုးဘိုက်ဒန်ဟာထိတ်ဆုံးကပြင်းနေကြပါသမ္မတထရမ့်ကအသက်83နှစ်ရှိပြီဖြစ်ပေမဲ့အခုအသက်86နှစ်ရှိပြီဖြစ်တဲ့ဂျိုးဘိုက်ဒန်ဟာသိပ်ပြီးအရွယ်လွန်နေပလားလို့စဉ်းစားသူတွေရှိနေတယ်လို့ကျန်းမာရေးရာဇဝမှုတားဆီးနဲ့မက္ဆီကိုနယ်စပ်လူမှုကိစ္စတွေမှာပိုပြီးတက်ကြွတဲ့သူကိုလူကြီးနေတဲ့ဒီမိုကရက်တွေလည်းရှိနေကြတာဖြစ်ပါတယ်။အီရန်နိုင်ငံဂျာယေဝန်ကြီးမိုဟာမက်ဒေးဗစ်ဇာဟစ်ကိုအမေရိကန်အစိုးရအရေးယူတန်ခတ်လိုက်ပါတယ်။ဒါဟာလူရိုးလို့စင်မဟုတ်တဲ့ထူကြတဲ့လှုပ်ဆောင်မှုတရားဖြစ်ကြောင်းထရမ့်အစိုးရအဖွဲ့အကြီးတန်းအရာရှိကြီးကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့မဟာမိတ်တွေပေါ်ထင်းရောက်သလိုရန်ကားတဲ့နိုင်ငံကြီးမူဝါဒတွေအီရန်ဘက်ကမစွန့်လွတ်သဖြင့်အမေရိကန်ကအမြင့်ဆုံးဖိအားပေးမှုတွေကိုဆက်လက်လှုပ်ဆောင်နေသောမှာဖြစ်တယ်လို့အကြီးတန်းအရာရှိကဆက်ပြောပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်စီနေတဲ့အီရန်အာဏာရှင်ရဲ့အရင်မြစ်တွေကိုလက်မခံနိုင်ကြောင်းတဆင့်တပြီးပြသလိုက်တာဖြစ်တယ်လို့ဆိုပါတယ်။အီရန်နိုင်ငံသားဝန်ကြီးဇာရစ်ခါတော့အီရန်ပြင်ပမှာပိုင်ဆိုင်မှုရောအကျိုးစီးပွားမှာတခုမှမရှိတဲ့အတွက်သူနဲ့သူ့မိသားစုအတွက်အမေရိကန်ရဲ့ဒီလိုတန်ခတ်မှုကလုံးဝထိရောက်မှာမဟုတ်ဘူးလို့ချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်
။ဂျာတာရင်းနေမနဲ့ခင်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံသားပြောပြပေးသွားတာပါရှင်။အခုမနဲ့အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Grage Band ဖြစ်ပါတယ်။ ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ18 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်စေနိုင်ကြပါတယ်။ VOE သောတာရှင်များနဲ့တကွမြမကြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါလိမ့်ရှင်။ကျမခွားမျိုးပါ
This program has come to you from the Voice of America, Washington.